to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ. VOA American တိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ25ရက်ဗုဒ္ဓဟူးနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ5.32 5.40 5.48 တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA Facebook စာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ.ဒီကနေ့မနေ့ခင်အစီအစဉ်မျိုးအဖြစ်ကျွန်တော်ရဲမထွန်းကတာဝန်ယူတင်ဆက်ပေးတော့မှာပါ.
ကျမများသတင်းအောင်ပါဒီကနေ့မနေ့ပိုင်းထိတ်တန့်ရောင်းသတင်းနေမှာတော့မြောက်ကိုရီးယားကပြီးမယ်လို့ချင်းချောက်ပြောဆိုထားတယ်ဘယ်လို Christmas လက်ဆောင်မျိုးကိုမဆိုရင်ဆိုင်မှုအသင့်မဲလို့သမ္မတ Donald Trump ကပြောပါတယ်ဆူဒန်နိုင်ငံမှာနှစ်ပေါင်းများစွာအတင်မှာပထမဆုံးချိန်ဖြစ် Christmas နေ့ကိုအများပြည်သူအားလည်းရဲ့အဖြစ်အသွင်ကူးပြောင်းရေးအစိုးရကသတ်မှတ်ကြေညာလိုက်ပါတယ်မြန်မာနိုင်ငံတိုက်ပွဲဖြစ်ရာနေမီရီမှာနေထိုင်နေတဲ့ခရီးယန်ဘာသာဝင်တွေကတော့သူတို့ရဲ့နေထူးနေမြတ်ဖြစ်တဲ့ Christmas နေ့ကစပြီးတော့ရေရှည်ငြိမ်းချမ်းရဖို့မျှော်လင့်နေပါတယ်ဒီလိုဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိနေတဲ့အတူပြောပြပေးပါမယ်ရှင်
ဒီလိုထိတ်တန့်ရောက်တဲ့တွင်နေပြီးနားဆင်ရမယ့်သတင်းလွှာတစ်ခုမှာတော့ဒီနေ့ကြာရောက်တဲ့ Christmas နေ့မှာ American ပြည်ထောင်စုရောက်မြန်မာကက်သလစ်အတိုင်းဝန်ကဘာတွေဆုတောင်းပေးနေပါသလဲ
အဲချစ်ချင်းမေတ္တာတရားဆွမ်းမိုးတဲ့လူအတိုင်းဝန်သူနဲ့သူအဲမနာလိုရညွန်မုံထားရရှိတဲ့အတိုင်းဝန်တွေကိုကျွန်တော်တို့ခြေချနိုင်ဖို့ကျွန်တော်
ဖုန်းတော်ကြီး John Paul Member အပြည့်စုံကိုမကြခင်နားဆင်ရမှာပါဒီသတင်းလောနဲ့အတူ American ပြည်ထောင်စု Virginia ပြည်နယ်က Williamsburg မြို့ကလေးကအယောင်ဆုံးအတန်းဆုံးဖျော်ဖြေပေးနေတဲ့ Christmas မီးထွန်းပွဲအကြောင်းမြန်မာနိုင်ငံကဖုန်းတော်ကြီးကျောင်းတွင်နဲ့တိလရှင်စတင်တိုက်တွေမှာမိဝေးဖောက်ဝေးနဲ့ပညာသင်ကြားနေသူကျောင်းနေအရွယ်ကလေးတွေရဲ့အနာဂတ်အိမ်မက်တွေအကြောင်းစားတဲ့သတင်းလာနေတဲ့အတူကမ္ဘာသတင်းတွေကမြန်မာပြည်သတင်းတွေကိုနားဆင်ရပါမယ်။ဒီသတင်းလှော်တွေမတိုင်ခင်မှာတော့ဗုဒ္ဓဟူးနေ့မနေ့ဖက်နောက်ဆုံးရနိုင်ငံတော်သတင်းတွေကိုမတ်မြသစေအောင်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးပါမယ်ခင်ဗျာ
။မြောက်ကိုရီးယားကပေးမယ်လို့ချင်းချောက်ပြောဆိုထားတဲ့ဘယ်လို Christmas လက်ဆောင်မျိုးကိုမဆိုရင်ဆိုင်ဖို့အသင့်မယ်လို့သမ္မတ Donald Trump ကပြောပါတယ်။နှစ်နိုင်ငံကြားနျူကလ িয়ার ရေးစစ်ဆန်ညှိနှိုင်းပွဲတွေရပ်ဆိုင်နေချိန်မှာမြောက်ကိုရီးယားကအခုလိုချင်းချောက်ထားတာပါ။သူကဒုံးကျည်စမ်းတက်မှုလုပ်မဲ့အစာလှပတဲ့ပန်အိုတလုံးကိုလက်ဆောင်အဖြစ်ကျွန်တော်စီပို့လိုက်တာလဲဖြစ်ချင်းဖြစ်မှာပေါ့ပန်အိုတလုံးကျွန်တော်ရချင်းရမှာပဲလို့သမ္မတ Trump ကသတင်းတောက်တွေကိုအင်္ဂါနေ့မှာပြောပါတယ်နျူကလ িয়ার ရေးဆွေးနွေးပွဲတွေမှာလိုက်လျောမှုတွေလုပ်ဖို့မြောက်ကိုရီးယားကအမေရိကန်ကိုတောင်းဆိုထားပြီးဘယ်လို Christmas လက်ဆောင်ရေးမလဲဆိုတာအမေရိကန်အပေါ်မှာသာလုံးဝမူတည်တယ်လို့ဒီလအစောပိုင်းကသတိပေးချင်းချောက်ထားတာပါပြီးခဲ့တဲ့ February ကလုပ်တဲ့နျူကလ িয়ার အရေးဆွေးနွေးပွဲတွေမှာမြောက်ကိုရီးယားဘက်ကဘာမှတိတိကျကျမလိုက်လျောခင်အမေရိကန်ဘက်ကတန်ခတ်ပေးဆိုတာတွေဖြေလျှော့ပေးဖို့အရင်ကတောင်းဆိုခဲ့တဲ့အတွက်အမေရိကန်ကလက်မခံဘဲနဲ့ညှင်းပယ်ထားတာပါပြီးခဲ့တဲ့လအတွင်းကတော့ဒုံးကျည်များစွာပစ်ခတ်နိုင်တဲ့စနစ်ကိုမြောက်ကိုရီးယားကဒီနှစ်အတွင်းမှာ၄ချိန်မြောက်ဖြစ်ဆန်းသက်ခဲ့ပါတယ်မကြာခင်ဂျပန်နိုင်ငံအနီးဝန်းကျင်မှာတကယ်ကိုပယ်တင်ဒုံးကျည်ပစ်လို့ဖို့ရှိတယ်လို့လည်းချိန်ချောက်ထားပါတယ်
သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုထားတာအထက်လွှတ်တော်မှာစစ်ဆေးကြနာရမယ်ကိစ္စရှေ့မဆက်နိုင်ဖြစ်နေချိန်မှာပဲဒီမိုကရက်လွှတ်တော်အမတ်တွေကိုသမ္မတကအင်္ဂါနေ့မှာအပြင်းထန်ဝေဖန်ထိုးနှက်ပါတယ်သူတို့ကကျွန်တော်တို့ကိုလုံးဝမျှတမှုမပေးခဲ့ပဲအခုကြတော့အထက်လွှတ်တော်မှာမျှတမှုလိုချင်နေကြတယ်လို့ Florida ပြည်နယ် Palm Beach ဒေသကသူပိုင်း Mar-a-Lago ပန်းဖြေအိမ်မှာသမ္မတ Trump ကသတင်းတောက်တွေကိုပြောပါတယ် Republican မှအများစုရှိတဲ့အထက်လွှတ်တော်မှာတရားစစ်ဆေးမှုစတင်နိုင်မှုဆွဲချက်တွေပေးပို့ရမှာကိုအကန့်အသတ်မရှိရွှေ့ဆိုင်းလိုက်တဲ့အောက်လွှတ်တော်ဦးထောက်နန်စီ Pelosi ကိုအထူးသဖြင့်အဓိကပြစ်မှတ်ထားပြီးသမ္မတကဝေဖန်တာပါကျွန်တော်ကိုမဲပေးခဲ့သူအားလုံးနဲ့ Republican Party ကိုသူကမုန်းတီးနေပါတယ်သူကနိုင်ငံကိုထိခိုက်နစ်နာအောင်လုပ်နေပါတယ်လို့သမ္မတကပြောပါတယ်အထက်လွှတ်တော်မှာတရားစစ်ဆေးတဲ့အခါတာဝန်ရှိသူ၄ဦးရဲ့ထွက်ဆိုချက်တွေကိုကြားနာဖို့အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ချက်ရှူးမားကတောင်းဆိုတာကို Republican လူမျိုးစုခေါင်းဆောင် Mitch McConnell ကပယ်ချထားပါတယ်။ဒီမိုကရက်တွေကလာထွက်ဆိုစေချင်သူတွေထဲမှာနိုင်ငံတော်လုံခြုံရေးအကြံပေးပုဂ္ဂိုလ်ဟောင်း John Bolton နဲ့ Imperial ဝန်ထမ်းကြီးရာယာယီအကြီးအကဲ Mick Mulvaney တို့ပါဝင်ပါတယ်။ဒါမှမဟုတ်တရားစွဲဖို့အထက်လွှတ်တော်မှာစုံစမ်းစစ်ဆေးချိန်ကလာရောက်ထွက်ဆိုဖို့အဲ့ဒီတာဝန်ရှိသူတွေကညင်ခဲ့ပါတယ်။
Christmas အကျိုးနဲ့ Jerusalem မြို့တောင်ဘက်မှာရှိတဲ့ Palestine တွေအုပ်ချုပ်တဲ့အနောက်ဖက်ကမ်းက Bethlehem မြို့ကိုကမ္ဘာအနှံ့ကဝတ်ပြုဆူတောင်းသူတွေဆူဝေးရောက်လာပြီးတော့မန်ဂါရင်ပြင်မှာဆူဝေးခဲ့ပါတယ်။အခမ်းအနားမှာ Palestine ကင်းတောက်ကျောင်းသားလူငယ်လူတွေဟာရှေးဟောင်းခရစ်ယာန်ဘုရားကျောင်းရှိက Christmas သစ်ပင်ကြီးနားမှာချီတက်ခဲ့ကြတာပါ။ယေရှုခရစ်တော်ဖွားမြင်ရာဒေသ Bethlehem မြို့ကလူတိုင်းအတွက်ငြိမ်းချမ်းရေးမျှော်လင့်ခြင်းနဲ့တရားမျှတမှုကိုအမြဲတမ်းဖော်ဆောင်နေပါတယ်လို့ Bethlehem မြို့အုပ်ချုပ်ရေးမှူး Anton Selman ကပြောပါတယ်။ဒါပေမဲ့အစ္စရေးနဲ့ငြိမ်းချမ်းရေးကိစ္စတွေအတွက်တော့သူ့မှာမျှော်လင့်ချက်တိတ်မရှိဘူးလို့အုပ်ချုပ်ရေးမှူးဆာမန်နာ VOA ကိုပြောပါရယ်ဂျေရုဆလင်အပေါ်မှာအစ္စရေး မြို့တော်အဖြစ်အတိအမှတ်ပြုခဲ့တဲ့ကိစ္စနဲ့ပြီးခဲ့တဲ့နှစ်ကအမေရိကန်တန်ယုံကိုဂျေရုဆလင်ကိုပြောင်းရွှေ့ခဲ့တဲ့အပေါ်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူကပြည်တင်ဝေဖန်ခဲ့ပါတယ်။သမ္မတထရမ့်ဟာဂျေရုဆလင်ကိုအစ္စရေးမြို့တော်အဖြစ်2019ခုနှစ်ကအတိအမှတ်ပြုခဲ့ပြီးတဲ့နောက်အမေရိကန်တန်ယုံကိုလည်းဂျေရုဆလင်ကိုရွှေ့ပြောင်းခဲ့တာပါ။ဒီအပေါ်မှာပါလက်စတိုင်းပြည်သူတွေကတော့စိတ်ဆိုးဒေါသထွက်ခဲ့ကြပါတယ်။
ဆူဒန်နိုင်ငံမှာနှစ်ပေါင်းများစွာအတွင်းပထမဆုံးအကြိမ်ဖြစ်ခရစ်မတ်နေ့ကိုအများပြည်သူအားလည်းရဲ့အဖြစ်အသွင်ကူးပြောင်းရေးအစိုးရကသတ်မှတ်ကြေညာလိုက်ပါတယ်။ဒါဟာနိုင်ငံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့လွတ်လပ်ခွင့်တွေနဲ့ကိုက်ညီအောင်လုပ်ဆောင်တာဖြစ်တယ်လို့ဝန်ကြီးတူကပြောပါတယ်။ဒီဆုံးဖြတ်ချက်ဟာဆူဒန်နိုင်ငံမှာဒီနှစ်အတွင်းသမိုင်းဝင်နိုင်ငံရေးအပြောင်းအလဲတွေရဲ့ရလဒ်ဖြစ်တယ်လို့ဘာသာရေးဆရာဝန်ကြီးနက်စရဒင်းမူဖရက်ကပြောပါတယ်။နိုင်ငံတော်ဆန္ဒပြဖို့တွေဖြစ်ပြီးတဲ့နောက်သမ္မတအိုမာအယ်ဘရှီယားကိုစစ်ဖက်ခေါင်းဆောင်တွေကဖြုတ်ချလိုက်တာပါ။အဲဒီနောက်ခါတုံမျိုးတော်မှာဆန္ဒပြသူတွေကိုစစ်ဖက်ကနှိမ်နင်းဖြိုခွဲတာကြောင့်လူသေးဆုံးဒဏ်ရာရတာတွေဖြစ်ပြီးတဲ့နောက်အတိုက်ခံဖွဲ့တွေနဲ့စစ်ဖက်ကောင်းဆောင်တွေကြားအသွင်ကူးပြောင်းရင်ပူးတွဲအစိုးရတရားဖွဲ့ဖို့သဘောတူခဲ့ကြပါတယ်။ဩဂုတ်လမှာသဘောတူထားတဲ့အခြေခံဥပဒေဆိုင်ရာကြီးညာချက်ထက်မှပါရှိတဲ့အတိုင်းလွတ်လပ်ခွင့်အားလုံးကိုအာမခံချက်ပေးဖို့အသွင်ကူးပြောင်းရင်အစိုးရအနေနဲ့အခိုင်အမာဆုံးဖြတ်ထားတယ်လို့ဝန်ကြီးမိုဖရက်ကပြောပါတယ်။ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့နိုင်ငံတွေစီးရင်တဲ့ကနေအမေရိကန်ပြည်ထောင်စုကဆူဒန်နိုင်ငံကိုမကြာသေးခင်ကပဲဖယ်ရှားလိုက်ပြီးဆူဒန်အသွင်ကူးပြောင်းရေးအစိုးရအပေါ်ထောက်ခံမှုတိုးမြင့်သွားမယ်အရေးလက္ခဏာပြလိုက်ပါတယ်။အမေရိကန်ရဲ့အဲ့ဒီဆုံးဖြတ်ချက်ကိုဝန်ကြီးမိုဖရက်ကကြေညာပါတယ
်။ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ရိုမီတာ32 kHz 933လိုက်ရိုမီတာ40 kHz 9683ညလိုက်ရိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American အသံဗုဒ္ဓဟူးနေ့မနေ့ပိုင်းသတင်းတွေကိုဆက်လက်ကြေညာပေးနေပါတယ်။မြန်မာနိုင်ငံတိုက်ပွဲဖြစ်ပွားရာနေမြေတွေမှာနေထိုင်ရတဲ့ခရီးယန်ဘာသာဝင်တွေဟာသူတို့ရဲ့နေထူးနေမြတ်ဖြစ်တဲ့ Christmas နေ့ကစပြီးရေရှည်ငြိမ်းချမ်းရဖို့ကိုမျှော်လင့်နေကြပါတယ်။တမရုံနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တိုက်ပွဲတွေအကြားရှမ်းပြည်နယ်ကုတ်ခိုင်မြို့ပြည်သူတွေ Christmas ပွဲတွေကိုကျင်းပခဲ့ပါတယ်။ကချင်ပြည်နယ်မန်စီမြို့နယ်မှာနေထိုင်တဲ့မိုင်းခေါင် KPC ကမ်းမှာတိုက်ပွဲရှောင်သူဦးရေ2000ဝန်းကျင်ရှိပြီး2013အောက်တိုဘာကတည်းကတိုက်ပွဲတွေကြောင့်သူတို့တွေ Christmas ပွဲတွေကိုပျော်ပျော်ရွှင်ရွှင်ဆင်နွှဲခွင့်မရတာကြာနေပြီလဲဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့ UWSA ကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်တဲ့ဝနေမြေမှာရှိတဲ့လာဟုနှစ်ချင်းဖျားเจ้าတွေကိုအခုနှစ်မှာပြန်ဖွင့်ခွင့်ပေးလိုက်တဲ့အတွက်ဒီနှစ် Christmas မှာတော့ဖျားเจ้าမှာဝတ်ပြုခွင့်ရပြီလို့လာဟုနှစ်ချင်းခရီးရန်အဖွဲ့ချုပ်ဆရာတော်ဒေါက်တာလာဇရုကပြောပါတယ်ခရီးရန်ယဟန်အမတ်ဖုန်းတော်ကြီး Charles Poe ကလည်းသူ့ရဲ့2019ခုနှစ် Christmas သဝန်လွှာမှာမြမပြည်သူပြည်သားတွေကိုအမျိုးသားပြည်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးစိတ်တမန်တွေဖြစ်လာကြဖို့မေတ္တာရက်ခံတောင်းဆိုထားပါတယ်ရှင်
။အဲလိုမျိုးတခြားနိုင်ငံတွေကခရီးရန်ဘာသာဝင်တွေ Christmas ပွဲတော်ကိုပြည်ပေါ်ရွှေရွှေဆင်နွှဲနေကြကြရင်ဟောင်ကောင်မှာတော့ငြိမ်းချမ်းတဲ့ Christmas အခါသမယဖြစ်ဖို့မျှော်လင့်ချက်တွေမှေ့မိန်သွားပါတယ်။အကြောင်းကတော့ Christmas အကြိုနေ့အင်္ဂါနေ့ကဆန္ဒပြပွဲတွေအတွင်းအဓိကရုံးနေရေးရဲတပ်ဖွဲ့ကမျက်ရည်ရုံးတွေနဲ့ပစ်ခတ်တယ်လို့ဆန္ဒပြသူတွေကနေရာအနှံ့ပြားမှာမီးရှို့ခဲ့ကြတာကြောင့်ပါအစိုးရဘက်မကျေနပ်ကြောင်းထုတ်ဖော်ပြောဆိုဖို့နဲ့ဒီမိုကရေစီပုံမိုရရှိရေးတောင်းဆိုဖို့အွန်လိုင်းကနေနှိုးဆော်ထားတဲ့အတွက်ကုန်တိုက်ကြီးအများပြားနဲ့ကမ္ဘာလက်ခီးတွေနဲ့စီကားတဲ့နေရာမှာလူအုပ်ကြီးတွေစုဝေးခဲ့ကြတာပါပြည်မှုကျူးလွန်နေဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးခံရသူတွေတရုတ်ပြည်မှာကြီးမှာအမှုရင်ဆိုင်ဖို့လွှဲပြောင်းပေးရမယ့်ဥပဒေမူကြမ်းကိုကန့်ကွက်တာကနေစတဲ့အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေဟာအခုဆိုရင်ခုနလတည်းဝင်လာပြီဖြစ်ပြီးအဆုံးသတ်မဲ့အရေးလက္ခဏာမရှိသေးပါဘူးနိုင်ငံရေးတောင်းဆိုချက်တွေကိုအစိုးရကလိုက်လျောတဲ့အထိလက်လျှော့မှာမဟုတ်ဘူးလို့ဆန္ဒပြသူတွေကပြောထားပါတယ်။တောင်းဆိုချက်တွေထဲမှာတော့အရွယ်ရောက်သူတိုင်းမဲပေးပိုင်ခွင့်နဲ့ရဲတပ်ဖွဲ့ရဲ့အေးအေးဆက်ဆက်နှိမ်နှင်းမှုအပေါ်တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့ပေါ်ဝင်ပါတယ်။ဒေသစံတော်ချင်းအင်ကာည9နာရီထိုးပြီးတဲ့နောက်ပင်နင်းဆူလာဇိန်ခန်ဟိုတယ်ကြီးအပြင်ဘက်နေရာအပါအဝင်ကမ္ဘာလက်ခီးတွေနဲ့စီကားတဲ့ဆင်ရှာဆွီးဆိုတဲ့နေရာမှာဆန္ဒပြသူတွေလူစုကွဲအောင်ရဲတပ်ဖွဲ့ကမြေရုပ်ပုံအတော်များများနဲ့ပစ်ပါတယ်။ည7နာရီမှာဆန္ဒပြသူတွေကဆင်ရှားဆွီးရဲစခန်းကိုမီးလောင်ပုံးတွေနဲ့လာပစ်တယ်လို့ရဲတပ်ဖွဲ့ရဲ့ညနှောင်းပိုင်းထုတ်ပြန်ချက်တခုမှာပြောထားပြီးအများပြည်သူအနေနဲ့အဲ့ဒီနေရာကိုရှောင်ကြဖို့တတိပေးထားပါတယ
်။ထိုင်းနိုင်ငံမှာကြံမွေးမြူရေးချမ်းတခုနဲ့ပတ်သက်ပြီးတော့ Twitter စာမျက်နှာမှာရေးခဲ့တဲ့အမျိုးသမီးရုပ်တံသတင်းတောက်တူဟာအတရေဖြတ်မှုဆွဲချက်နဲ့ထောင်ဒဏ်2နှစ်ချမှတ်ခံရတယ်လို့သူရဲ့ရှင်နေကပြောပါတယ်။အဲ့ဒီအချိန်က Voice TV မှာလုပ်နေတဲ့ရုပ်သံသတင်းတောက်ဆူချာနီကလိုက်ထရီဟာသ ဖမခါဆက်ချက်မွေးမြူရေးခြံလုပ်ငန်းခွင်အခြေအနေတွေနဲ့ပတ်သက်ပြီးတော့တရားရင်ဆိုင်နေရတဲ့အပေါ် Twitter မှာသူရေးခဲ့တာအတွေ့ပြည်တံပေးခံရတာဖြစ်တယ်လို့သူ့ရဲ့ရှင်းနေဖြစ်သူဝါရဖုံဥထိုင်ရန်စီကပြောပါတယ်ချမှတ်တဲ့ပြည်တံကပြင်းထန်လွန်းတဲ့အတွေ့မယုံနိုင်အောင်ဖြစ်မိတယ်လို့စုချာနီက Writer သတင်းဌာနကိုပြောပါတယ်သူရဲ့ရှစ်လာသားရွယ်သားငယ်လေးနဲ့ပတ်သက်ပြီးတော့စိတ်ပူမိတယ်လို့လည်းသူကပြောပါတယ်။ဖမခါဆက်ချက်မွေးမြူရေးခြံကအခြေအနေတွေနဲ့ပတ်သက်ပြီးတော့ထိုင်းလူခွင့်ရေးကော်မရှင်ကိုမြန်မာရွှေ့ပြောင်းအလို့သမားတစုက2016ခုနှစ်မှာတိုင်ကြားခဲ့တဲ့ပေါ်အခြေခံပြီးစုချာနီက Twitter မှာရေးခဲ့တာပါ။အလို့သမားတွေကိုချက်မွေးမြူရေးခြံကအသေးရေးဖြစ်မှုနဲ့တရားပြန်ဆွဲတာကိုထိုင်းတရားရုံးကကနဦးပယ်ချပြီးတဲ့နောက်မှာအလို့သမားတွေကိုနစ်နာကြီးပေးဖို့ဒီနေ့အတွင်းဆုံးဖြတ်ခဲ့ပါတယ်။မွေးမြူရေးခြံကတော့ဆွဆွဲပြောဆိုချက်တွေကိုညှင်းဆန့်ပြီးတရင်တောက်ရောက်20နဲ့အတူတက်ကြွလှုပ်ရှားသူတွေကိုတရားပြန်ဆွဲခဲ့ပါတယ်။အခုလိုသတင်းတောက်တယောက်ကိုပြည်တံချလိုက်တဲ့အပေါ်မှာသမခါဆက်မွေးမြူရေးခြံကတော့တစုံတရာမှတ်ချက်မပေးခဲ့ပါဘူး။လောလောဆယ်မှာတော့အာမခန်နဲ့နေနေတဲ့အသက်30အရွယ်စုချာနီကသူအယူခံဝင်မယ်လို့ပြောပါတယ်ရှင်။
အိန္ဒိယနိုင်ငံမှာနိုင်ငံသားပြည်မှုဆိုင်ရာဥပဒေကိုကန့်ကွက်နေတဲ့နိုင်ငံတော်ဆန္ဒပြပွဲတွေကိုရဲတပ်ဖွဲ့ကအင်အားပုံနှိမ်နှင်းဖြိုခွဲတဲ့ပေါ်တည်ထဲဝင်ကြီးအာမက်ရှားကအင်္ဂါနေ့မှာကာကွယ်ပြောဆိုပါတယ်မိုစလင်လူဦးရေအများစုရှိတဲ့အာဖဂန်နစ္စတန်ဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်နိုင်ငံတွေမှာဖိနှိပ်ခံရပြီး2014ခုနှစ်ဒီဇင်ဘာလ31ရက်နေ့မတိုင်ခင်အိန္ဒိယကိုရောက်လာကြတဲ့ဟိန္ဒူပါစီစစ်ဗုဒ္ဓဘာသာဂျိန်းနဲ့ခရစ်ယာန်ဘာသာဝင်တွေကိုနိုင်ငံသားမြန်ဖြစ်ဖို့ရည်ရွယ်ပြီးနိုင်ငံသားပြည်မှုဆိုင်ရာပြင်ဆင်ဖြည့်ဆွက်ချက်ဥပဒေ CAA ဆိုတာကိုမကြာသေးခင်ကပဲပြဋ္ဌာန်းထားတာပါဥပဒေပြဋ္ဌာန်းပြီးကြတဲ့ကဖြစ်လာတဲ့ဆန္ဒပြပွဲတွေအတွင်းလူ21ယောက်ထက်မနည်းသေဆုံးပြီးပါပြီဒါဟာပြင်ဒီနေ့ရွေးကောက်ပွဲမှာဝန်ကြီးချုပ်နရင်ဒရာမိုဒီအပြတ်အသတ်အနိုင်ရခဲ့ခြင်းကလေးကဆိုရင်သူရဲ့ဥပဒေပြုအစည်းအဝေးပေါ်ပထမဆုံးစန့်ကျင်ကန့်ကွက်တာဖြစ်ပါတယ်ဒီထဲဝန်ကြီးအမစ်ရှားကတယောက်ယောက်အသက်အန္တရာယ်ထိခိုက်လာတဲ့အခါရဲတပ်ဖွဲ့အနေနဲ့တနတ်နဲ့တိုက်ခိုက်ရတဲ့အဆင့်ကိုရောက်လာပါတယ်အဲ့လိုဖြစ်ရမျိုးမှာရဲတပ်ဖွဲ့ကအင်အားမသုံးဘူးဆိုရင်သူတို့ကိုတော်ဝင်ကိုကြေပြွန်ခြင်းမရှိတာပါပဲလို့တွေးဆမှုမြန်ကန်တစ်ခုအတွင်ပြောသွားပါတယ်။အိန္ဒိယရဲတပ်ဖွဲ့ရဲ့လောရအပေါ်နယူးယောက်ခြေဆိုင်လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ကအုပ်ဝန်ထားပြီးဆန္ဒပြသူတွေပေါ်မလိုအပ်ဖက်ပြင်းထန်အင်အားပုံနှိမ်နှင်းတာရပ်ဖို့တောင်းဆိုထားပါတယ်။ခုချိန်နည်းဆိုရင်အိန္ဒိယနိုင်ငံတော်အဖမ်းခံထားရသူ2000ကျော်ရှိပါပြီခင်ဗျာ
။ဘောရုံနဲ့မနဲ့ထိတ်တန်းရအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်မြတ်သိအောင်နဲ့ကိုကျော်ကျော်သိန်းတို့ပြောပြခဲ့တာပါဆက်လက်ပြီးသတင်းလော်ရီကိုဇက်တိုင်နာဆင်ကြပါမယ်ပြည်ပခန့်တွေရင်ဆိုင်နေရတဲ့မြန်မာပြည်ကြီးငြိမ်းချမ်းပြီးချစ်ချင်းမြတ်တရားလွှမ်းမိုးတဲ့လူအတိုင်းဝိုင်းဖြစ်လာဖို့အမေရိကန်ပြည်ထောင်စုရောက်မြန်မာကက်သလစ်အတိုင်းဝိုင်းကအထူးတလဲဆုတောင်းပေးနေကြအောင်ခရီးယံဘာသာဝင်တွေရဲ့ဘာသာရေးအထွတ်မြတ် Christmas နေ့မှာဖုန်းတော်ကြီးဂျွန်ပေါ်မန်က VOA ကိုပြောပါတယ်ယေရှုခရစ်တော်ဖွားမြင်တဲ့ဒီဇင်ဘာလ25ရက်ခရစ်မတ်နေ့မှာအမေရိကန်မှာအခြေချနေတိုင်းနေတဲ့မြန်မာနဲ့တိုင်းသားခရီးယံဘာသာဝင်တွေရဲ့ဆုတောင်းပွဲအလှတော်ပွဲတွေနဲ့တမူထူးခြားကျင်းပတဲ့အစီအစဉ်တွေအကြောင်းကိုမတ်အင်ဂျင်နိုင်ကဆက်ပြီးတင်ပြမှာဖြစ်ပါရယ်ခင်ဗျာ
အမေရိကန်မှာအခြေချနေထိုင်နေတဲ့မြန်မာကက်သလစ်ခရီးယံဘာသာဝင်တွေအတွက်ခရစ်မတ်နေ့တူးနေ့မြတ်အဖြစ်ကျင်းပရတဲ့ရည်ရွယ်ချက်ကို NCBAC ခေါ်အမေရိကန်နိုင်ငံလုံးဆိုင်ရာမြန်မာကက်သလစ်အဖွဲ့အစည်းတာဝန်ခံကန်တက်ကီပြည်နယ် Holy Spirit Parish ခရီးယံကျောင်းကဖုံးတော်ကြီးဂျွန်ပေါ်မန်က VOE ကိုခုလိုပြောပါတယ
်ခရစ်မတ်ပွဲကျင်းပရတဲ့ရည်ရွယ်ချက်ကတော့ကျွန်တော်တို့ခရစ်တော်ယူဆောင်လာပေးတဲ့ရင်ချမ်းခြင်းတွေချစ်ချင်းမြတ်တာတွေတရားတော်ပွားများကြဖို့ပေါ့နော်အထူးပြုတော့ကျွန်တော်တို့လူသားတွေမှာရှိနေတဲ့ဒီအတ္တတရားတွေအမုန်းတရားတွေအလုံးကိုချစ်ချက်ပြီးတော့မှကျွန်တော်တို့ရဲ့ချစ်ချင်းမြတ်တာလွှမ်းမိုးတဲ့အဖွဲ့အစည်းတကယ်နဲ့သူသားသာတာဖြစ်အောင်နေထိုင်ကြတဲ့အဖွဲ့အစည်းဒီလိုနေထိုင်ကြပြီးဒီလိုညီညွတ်ခြင်းကိုဒီဆောင်နိုင်ကြတဲ့အဖွဲ့အစည်းတွေဖြစ်လာဖို့ဆိုတာကတော့ကျွန်တော်တို့ဒီခရစ်မတ်ပွဲတော်ကျင်းပတဲ့အခါတိုင်းမှာကျွန်တော်တို့အဓိကထားရှိရတဲ့ရည်ရွယ်ချက်တွေဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုတဝန်းမှာရှိနေတဲ့မြန်မာနဲ့တိုင်းရင်းသားခရစ်ယာန်ဘာသာဝင်တွေကလည်းကိုနေထိုင်ရာဒေသအလိုက်ခရစ်မတ်ပွဲတော်တွေကိုစုဝေးကျင်းပကြရမှာတက်ကစ်ပြည်နယ်ဝေကိုမြို့မှာကက်သလစ်ဘာသာဝင်တွေစုဝေးပြီးထူးထူးခြားခြားခန့်ခန့်နာနာပြုလုပ်တဲ့ခရစ်မတ်ပွဲတော်အစီအစဉ်ကိုအဓိကဦးဆောင်စီစဉ်သူတဦးဖြစ်တဲ့ကချင်ကက်သလစ်အဖွဲ့ကဆန်ရောကနေခုလိုပြောပြပါတယ်
ကျမတို့ဒီဒီဝေကိုမှာကြတော့ဒီနနစ်မှာတစ်ချိန်ပေါ့နော်ကျမတို့ဒီကချင် Catholic Community of America အနေနဲ့ဒီ NCBAC ရဲ့ဥဆောင်မှုလမ်းမှာဟိုရှိနေတဲ့ဘာသာသူတွေအားလုံးဒီနေ့မှာဒီဝေကို Texas မှာ Sacred Heart က Catholic Church မှာဒီနေ့ကျမတို့ဒီညနေစပြီးတော့ Christmas ပွဲကို Christmas Eve Mass တွေလုပ်ကြမယ်။မနေ့ဖြန်တနင်္လာနေ့ Christmas ပွဲတွေအစီအစဉ်လေးတွေလုပ်ကြမယ်။ပြီးတော့မနေ့ဖြန် Christmas ပြီးရဲ့နောက်ပိုင်းအထိပေါ့နော်ကျမတို့အလုံးစုစုစီစီနဲ့ဟိုမြန်မာပြည်ကရောက်လာကြတဲ့ Father တွေအော်ဖုန်းတော်ကြီးရေနဲ့အတူတကွကျမတို့ Christmas ပွဲကိုကျင်းပကြမယ်ကလေးတွေအတွက်လက်ဆောင်လေးတွေကျမတို့ဟိုကျင်းစင်ထားတယ်ပေါ့နော်ကျမတို့မြန်မာအစားအစာကချင်အစားအစာတိုင်းရင်းသားအစားအစာလေးတွေနဲ့ကျမတို့ချက်ပြုတ်စားတောက်ပြီးတော့ကြောကြမယ်ခုံကြမယ်ပေါ့နော်ဟိုဆုတောင်းကြမယ်ပေါ့အဲ့အဲ့လိုအစီအစဉ်လေးတွေကျင်းစင်ထားပါတယ
်အမိမြေနဲ့ဝေးကွာတဲ့နေရာကိုရောက်ရှိနေကြပြီမဲ့လေပဋိပက္ခတွေဆက်လက်ဖြစ်ပွားနေတဲ့မြန်မာနိုင်ငံမှာဒုက္ခရောက်နေသူတွေအတွက်အထူးတလဲဆုတောင်းပေးတဲ့အစီအစဉ်လေးပါဝင်ကြောင်းသူကအခုလိုပြောပါတယ်
အထူးသဖြင့်ကျမတို့ကချင်ဒေတာပေါ့နော်ဒီနောက်ပိုင်းဆိုလို့ရှိရင်လည်းဒီခိုင်ဒေတာဒီပြည်တွင်းတိုင်းငါလုံးပေါ့နော်မအေးချမ်းသေးဘူးကျမတို့အထူးတလဲအောင်းမေဆုတောင်းတာမျိုးကျမတို့အထူးတလဲလုပ်တာပါဒီ Christmas ပွဲမှာလည်းကျမတို့အထူးတလဲကျမတို့ဒီတိုင်းရင်းသားတွေဒုက္ခရောက်နေတဲ့လူတွေဟိုမအေးချမ်းမငြိမ်းချမ်းသေးတဲ့သူတွေအတွက်ကျမတို့အမြဲတမ်းအောင်းမေ့ပြီးတော့အထူးတလဲဒီမိသားစုရပူဇော်ချင်မှာကျမတို့ပါဝင်ပြီးတော့သူတို့အတွက်ကိုဆုတောင်းပေးရင်းနဲ့စီစဉ်လေးတွေရှိပါတယ
်ဖုန်းတော်ကြီးဂျွန်ပေါ်မန်ကလည်းမြန်မာပြည်ငြိမ်းချမ်းရေးရဖို့အခုလိုခရစ်စမတ်ဆုတောင်းပေးပါတယ
်အဲအမြဲတမ်းကျွန်တော်တို့မြန်မာပြည်အဲဒီတော့၎င်းကဘာပေါ်မှာတော့၎င်းကျွန်တော်တို့အများတန်းငြိမ်းချမ်းတဲ့ဖွဲ့စည်းတွေကျွန်တော်တို့တည်ဆောက်နိုင်ကြဖို့ရည်ကြီးတယ်ပေါ့နော်ကျွန်တော်တို့ဒီမှာဒီအတားဆီးတဲ့နှောက်ယှက်တွေအများကြီးရှိနေတယ်အထူးသဖြင့်တော့ကျွန်တော်တို့အဲချစ်ချင်းမေတ္တာတရားဆွမ်းမိုးတဲ့လူတိုင်းဝိုင်းသူနဲ့သူအဲမနာလိုရာညှို့မုံထားရှင်ရှိတဲ့အတိုင်းဝိုင်းဒီကိုကျွန်တော်တို့ခြေဖြတ်နိုင်ဖို့ကျွန်တော်တို့ကျိုးရကြပါစို့လို့လည်းကျွန်တော်တို့အနေနဲ့အားလုံးကိုဖိတ်ခေါ်ချင်တယ်တိုက်တွန်းချင်ပါတယ
်ခရစ်စမတ်အချိန်မှာအမေရိကန်ရောက်မြန်မာခရစ်ယာန်တွေစုဝေးကြပြီးအခုလိုထိမ့်မတ်ပွဲတွေကျင်းပကြမြန်မာနိုင်ငံအေးချမ်းဖို့ဆူတောင်းမေတ္တာပို့တာပွဲတွေကျင်းပနေကြတာလည်းဖြစ်ပါတယ်ရှင
်မအင်ဂျင်နီတင်ပြသွားကြတာပါအခုဆက်လက်ပြီးအမေရိကန်တွေဆင်နွှဲနေတဲ့ခရစ်စမတ်ဆိုင်ရာသတင်းလွှာတပုတ်ကိုဆက်လက်တင်ဆက်ပေးကြပါမယ်ရိုးရဒလေအသက်ရောအဟောင်းပါရောရှက်နေတဲ့ Christmas အငွေအသက်လေးတွေဟာ American ပြည်တော်စု Virginia ပြည်နယ်ကသမိုင်းဝင်ရှေးဟောင်းမြို့လေးဖြစ်တဲ့ Williamsburg မြို့ကလေးကိုလွှမ်းခြုံလုပ်နေပါတယ်။19ရာစုနှစ်ကစလို့ထူထောင်ခဲ့တဲ့ဒီကိုလိုနီခေတ်ကမြို့ငယ်လေးအနားမှာ Busch Gardens လို့ခေါ်တဲ့အပန်းဖြေကစားကွင်းကြီးတစ်ခုလည်းရှိနေပါတယ်။မြို့ငယ်လေးကရောကစားကွင်းကြီးကပါအလဲလာသူတွေအတွက် Christmas မီးရောင်စုံတွေနဲ့အတူတေးတန်စုံတွေနဲ့ပါစကုနဲ့တော့တာပတာဒနှစ်ဖျားဖြောပြမှုတွေပေးနေတာကြောင့် Williamsburg မြို့ကလေးဟာအမေရိကမှာ Christmas Gala လဲပတ်ဖို့အကောင်းဆုံးနေရာတစ်ခုဖြစ်လာခဲ့ပါတယ်။ VOA သတင်းထောက် Deborah Block သတင်းပေးပို့ထားတာကိုတင်ပြပေးကြပါရစေခင်ဗျာ။ Colonique မြို့လေးဖြစ်တဲ့ Williamsburg မြို့မှာမြောက်တန်တစ်ချက်ပြတ်ဖောက်လို့ Christmas Gala အားလိုက်ကိုစတင်လိုက်ပါတယ်။ဒေသဆုံး Scotland ပင်သန်တွေကလည်းအနာယူအားလိုက်ရဲ့အပန်းဖြေစိတ်ကိုအားဖြည့်ပေးနေပါတော့တယ်ဝီလျံစ်ပတ်မြို့နာကဘုရှ်ဂါဒန်စ်အပန်းဖြေကစားကွင်းကြီးမှာတော့ခရစ်စမတ်မြို့ငယ်လေးတစ်ခုရှိနေပါတယ်မြို့ငယ်ထဲကဂျာမန်ရှေးဟောင်းရွာလေးကိုမျက်စိပသာဒကျစရာမီးအောင်စုံတွေလင်းလင်းလက်လက်ထွန်ညှိထားပါတယ်ဒီအပန်းဖြေကစားကွင်းကြီးကိုမီးလုံးပေါင်း17တန်းကျော်နဲ့အလှဆင်ထွန်ညှိထားတာကြောင့်စောင်းရသည့်အားလိုက်ရဲ့မှာမြောက်အမေရိကတစ်ခွင်မှာအကြီးအကျယ်ဆုံးခရစ်စမတ်မီးတွန်းပွဲတစ်ခုဖြစ်လာခဲ့ပါတယ်ဒီခရစ်စမတ်မြို့ငယ်လေးဟာပြည်စလက်ဆန်တယ်လို့ခီးသွားဧည့်သည်သားမီးနှစ်ယောက်ကပြောပါတယ
် Everything's lit up and festive and bright and just makes you happy
ကြည့်သမျှတွေကိုမီးရောင်စုံထွန်းထားတယ်ရောင်စုံတောက်ပနေတဲ့ပွဲတော်ပါအားလုံးပျော်ရွှင်မြူးရူးသွားရမယ
်သမီးဖြစ်သူကတော့
It's really nice and fun. And there's a lot of things to do. Go on the train, look at the lights.
တကယ်ပြောစရာကောင်းတယ်။ပြောစရာအများကြီးပဲ။ရထားစီးပြီးတော့ရထားပေါ်ကနေမင်းအောင်စုံတွေကိုကြည့်ရတာတိတ်လာပါပဲ
။မြို့ရက်ကလမ်းစုံတစ်ခုမှာတော့ Irish Beer Sign Design ရှိပြီး Stout လို့ခေါ်တဲ့မဟူရာအယောင်ပီးရလဲရနိုင်ပါတယ်။ဒီဂျာမန်ရှေးဟောင်းမြို့မှာ Gingerbread လို့ခေါ်တဲ့ Ginger Cookie ရနံ့လေးတွေလည်းအစင်တင်ပြန့်လို့နေပါတယ်။Williamsburg မြို့လေးကိုရောက်ရင်တခြားတနေရာရောက်သွားရတယ်လို့ခံစားရပါတယ်။ဒီမြို့ဟာ1699ခုနှစ်မှာ Virginia ပြည်နယ်ရဲ့မြို့တော်ဖြစ်ခဲ့တာပါ။အ အဲ့ဒီအချိန်နဲ့ဆရှိရာစုနဲ့အဆောက်အဦတွေကိုအသစ်ပြန်လဲတိဆောက်ထားသလိုတခြားအဆောက်အဦတွေကိုလည်းအရင်အုပ်မြစ်အတိုင်းပြန်လဲမောမှန်ခဲ့ပါတယ်။ဒါကြောင့်ဒီမြို့ဟာအခုအခါမှာအသက်ဝင်နေတဲ့သမိုင်းပြတဲ့တစ်ခုဖြစ်လို့နေတာပါ။ဒါပေမဲ့ခရစ်စမတ်ကာလမှာတော့ဒီမြို့ကလေးဟာတိတ်ကိုယိုရှင်းတဲ့နေရာတစ်ခုသာဖြစ်တယ်လို့လည်းဆိုပါရစေ
။ Christmas was more a celebration of going to church.And feasting parties
Christmas ကတော့ဖခင်ကြောင့်သွားဖို့အစားအသောက်မျိုးစုံအရှံပဲအတူစားဖို့ပါတီသွားပြီးတော့ကားဖို့လုပ်နေတာကပိုများတယ်လို့ပြောလို့ရပါတယ်ပြီးတော့အိမ်အတွင်းနဲ့ပတင်းပေါက်တွေမှာ Christmas အဆောင်ရောင်တွေကိုအလှဆင်ပြီးတော့ချိတ်ဆွဲကြပါတယ
်1842ခုနှစ် American သမိုင်းမှာအလှဆင် Christmas သစ်ပင်ပထမဆုံးလက်ခံရရှိခဲ့တဲ့ D. Williamsburg မြို့ရဲကအမှုပညာပြတဲ့ထဲမှာရှိတဲ့ဒီနှစ် Christmas သစ်ပင်ကိုတော့ရောင်စုံအလှတစားပေါင်း 2,000 ကျော်နဲ့အလှဆင်ထားပါတယ်။ Williamsburg မြို့ရဲထွန်ကြီးထားတဲ့ကညင်စီမီရှူတိုင်တွေလောင်ကျွမ်းနေချိန်မှာပဲ Scotland ပင်သံတွေကလည်းလမ်းတွေပေါ်မှာတညံညံရှိနေပါတယ်။ဒီဝင်းကျင်တဲ့အတံပလန်တွေကအလဲလာသူခီးသွောဧည့်သည်တွေကို American တို့ရဲ့ရိုးရာ Christmas ပွဲတော်နဲ့အဲ့ဒီပွဲရဲ့မူလစိမ့်မြစ်တွေကိုတွေးတောကြည့်မိစေဖို့တွန်းအားပေးနေတယ်လို့ဖြစ်နေကြောင်းပါခင်ဗျာ။
VOA တော်ရရှင်တွေအတွက် Christmas Tales Song ကိုတင်ဆက်ပေးကြတာဖြစ်ပါတယ်။ VOA ကို email ကတဆင့်ဝေဖန်အကြံပြုလိုတဲ့တိကျချင်းတောင်းကျင်တဲ့ဆိုရင် VOA email လိပ်စာက burmese@voanews.com ကိုဆက်သွင်းနိုင်ပါတယ်ခင်ဗျာ။ဆက်လက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းတော်တပုတ်ကိုနားဆင်ကြပါမယ်။မြန်မာနိုင်ငံမှာစီးရီးပဋိပက္ခတွေအကြားနေဆက်ဒေသတွေကကျောင်းနေအရွယ်ကလေးတွေဟာမိဝေးဖောက်ဝေးမိုင်ပေါင်းများစွာကွာဝေးတဲ့မြို့ကြီးတွေကဖုန်းတော်ကြီးကျောင်းတွေနဲ့သီလရှင်စာသင်တိုက်တွေမှာပညာသင်ကြားနေကြရပါတယ်။သူတို့ရဲ့အခက်အခဲတွေကြားကအနာဂတ်အိမ်မက်တွေကဘာတွေဖြစ်ပါမလဲ။ AFP သတင်းစောင့်ပါကိုအခြေခံပြီးမတ်မြတ်သင်အောင်ကပြောပြပေးပါမယ်ခင်ဗျာ
။ရန်ကုန်မြို့စင်ကြီးဖုန်းဒေသတစ်ခုကမင်္ဂလာသိတိသီလရှင်စာသင်တိုက်မှာအသက်၄နှစ်ကနေ18နှစ်အတွင်းရှိတဲ့သီလရှင်66ပါးရှိပါတယ်။သူတို့ဟာလက်နက်ကင်အဖွဲ့တွေနဲ့စစ်တပ်ကြားစီးရီးပဋိပက္ခတွေဖြစ်ပွားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာမွေးဖွားသူပလောင်လူမျိုးတွေပါလွတ်လပ်ရေးရပြီးနောက်ပိုင်းကလေးကဗုဒ္ဓဘာသာဝင်အများစုရှိတဲ့မြန်မာနိုင်ငံနယ်စပ်ဒေသတွေမှာကိုယ်ပိုင်အုပ်ချုပ်ခွင့်ရလူတာနဲ့တဘာဝတည်ရင်ဇာတာပစ္စည်းတွေကြောင့်လက်နက်ကင်အဖွဲ့တွေနဲ့အစိုးရစစ်တပ်ကြားမှာပဋိပက္ခတွေရှိခဲ့တာဟာနှစ်ပေါင်းများစွာရှိနေပါပြီ။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရလက်ထက်ပြည်တွင်းငြိမ်းချမ်းရေးကိုဖော်ဆောင်ဖို့ကြိုးပမ်းနေပေမဲ့အောင်မြင်မှုမရသေးဘဲနဲ့တိုက်ပွဲတွေဆက်ဖြစ်နေသေးပါ။မတည်ငြိမ်တဲ့ဒေသတွေမှာလက်နက်ကင်ပဋိပက္ခတွေကြောင့်ကျောင်းတွေလည်းပိတ်ထားရပါတယ်။သီလရှင်စာသင်တိုက်ကိုရောက်လာပြီးတော့အခုလိုသီလရှင်ဝန်းနဲ့ပညာသင်ကြားနေရတဲ့အကြောင်းကိုသီလရှင်မတ်ခေမာတီကခုလိုပြောပါတယ
်အစင်တီရဲ့ယာမယာမလဲဆရာမလည်းဆာလာမတီရဲ့စစ်ရဲ့ကြတော်လေးပမာဆရာမလည်းလမ်တီရဲ့ဟာပါလဲယာမလည်းစစ်ရဲ့လိုက်ကြတယ်မင်းချင်းမိဘတွေတော့တရေရတယ်
။ရန်ကုန်သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနညွှန်ကြားရေးမှူးတဦးဖြစ်သူဦးစိန်မော်ရဲ့ပြောကြားချက်အရ နေဆက်တိုက်ပွဲကြီးရဲ့အကျိုးဆက်ကြောင့်ရန်ကုန်မြို့ကဖုံးတော်ကြီးစာတင်တိုက်တွေနဲ့သီလရှင်စာတင်တိုက်တွေမှာကိုရင်ငယ်တွေနဲ့သီလရှင်လေးတွေ18,000နီးပါးဟာပညာသင်ကြားနေကြရတယ်လို့သိရပါတယ်။မင်္ဂလာသိတ္တိသီလရှင်စာတင်တိုက်ကသီလရှင်လေးတွေဟာမနေ့၄နာရီကိုအိယာကထားရပြီးတော့၂နာရီကြာဖျားဝတ်ပြုဆူတောင်းကြရပါတယ်။ဒါပြင်ရန်ကုန်မြို့တွေကရက်ွက်တွေမှာတပတ်နှစ်ရက်ဆွမ်းဆန်ခံထွက်ကြရပါတယ်။တခြားရက်တွေမှာတော့သူတို့ဟာအစိုးရအကြောင်းတင်ယူနဲ့အညီပရဟိတဆာလာတင်ပေးကြတဲ့ဆရာဆရာမတွေစီမှာပညာစီပူကြရပါတယ်။သူတို့ရောက်လာတော့ကမြန်မာစကားမပြောတတ်ကြတယ်လို့ပြောဖို့အတင်းကျပ်တိုက်တွန်းတာလည်းမရှိဘူးလို့တိုက်ဥသီလရှင်ကြီးဒေါ်ဝါရညာနီကပြောပါတယ်။သီလရှင်လေးတွေအနေနဲ့သူတို့မွေးရမြေကိုအလဲပြန်ကြတာမရှိသလောက်ပါပဲလို့လည်းသီလရှင်ကြီးကပြောပါတယ်။အသက်18နှစ်အရွယ်သီလရှင်လေးမတ်ခေမာတီကတော့အထက်တန်းစဉ်ပညာသင်ပြီးရင်တောင်လူဝမလဲပဲနဲ့သီလရှင်အဖြစ်နဲ့ပဲဆက်နေသွားမယ်လို့ပြောပါတယ်။
လာတဲ့မင်္ဂလေးတွေတင်လို့ဆိုကိုလည်းလူချက်ဆင်မတာရမယ်လားထဲလို့ရှိရင်ကိုကိုကတော်များလည်းမတူတာအကြောင်းမလို့တော့မထဲတော့ဘူးလို့ဆရာလေးပဲပြောတော့မယ
်အသက်18နှစ်ရှိပြီဖြစ်တဲ့သီလရှင်မတ်ဓမသင်ကြီးရဲ့ငယ်ဘဝအိမ်မက်ကတော့အင်ဂျင်နီယာဖြစ်ချင်ခဲ့တာဖြစ်ပြီးတော့ဘောလုံးအားကစားကိုနှစ်သက်သူပါအခက်ခဲတွေကြားတဲ့ကသူ့ရဲ့အနာဂတ်အိမ်မက်ကရောဘယ်လိုရှိပါသလဲ
ဆုံးကတော့တော့နေဘူးတိုင်းတိတ်မခံနိုင်အောင်ဆယ်တန်းအောင်ပြီးတော့အဲ့လိုမျိုးတက်ကြိုတွေထက်တက်မယ်ဘွဲရထိလုံးမယ်ဘွဲရရင်တော့ဟိုအဲ့လိုမျိုးအင်ဂျင်နီယာကိုဖြစ်ချင်တယ်လောက်ချင်ပေါ်လုံးတော့ကန်ချင်တယ်လူထွက်ပြီးတော့ကန်ပထမအဆူရခဲ့တယ
်မြန်မာနိုင်ငံမှာရှေးအစဉ်လာအရာသီလရှင်တွေဟာဖုံးတော်ကြီးတွေလောက်ဦးစားပေးခြင်းမခံကြရပါဘူးဒါပေမဲ့ဖုံးတော်ကြီးတွေနီးတူသီလရှင်တွေမှာလည်းနေစဉ်စောင့်ထင်းကြရတဲ့သီလကျင့်ဝတ်တွေရှိပါတယ်အခုလိုစီရေးပဋိပက္ခတွေနဲ့မတည်ငြိမ်တဲ့ဒေသတွေကကျောင်းနေအရွယ်ကလေးငယ်လေးတွေဟာဒီလိုစာတင်တိုက်တွေမှာပညာစီပူးရင်းနဲ့ဘဝကိုရှေ့ဆက်ကြဖို့အိမ်မက်တွေကိုယ်စီနဲ့ရှိနေကြပါတယ်ရှင်
မမြတ်တဲ့အောင်တင်ပြသွားကြတာပါအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုမအီတန်စင်ကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီခင်ဗျာ
ဒေါ်ဆန်းစုကြည်ရဲ့ကဏ္ဍက ICJ နိုင်ငံတကာတရားရုံးကပြန်လည်ပြည့်နောက်ပိုင်းတိုးတက်မှုရှိလားဆိုတဲ့ကောင်းစဉ်နဲ့ဒေါက်တာ S Chandra Sekha မြေသားထားတဲ့ဆောင်မကိုတော့ UHRreview.com မှာဖတ်ရပါတယ်ICJ မှာဂမ်ဘီယာနိုင်ငံကမြန်မာအပေါ်မှာဆွေးထားတဲ့အမှုကိုဖျက်ဖို့နဲ့ဂမ်ဘီယာကတောင်းဆိုထားတဲ့အကြမ်းဖက်ရေးယူဆောင်ရွက်မှုတွေကိုဖျက်ပေးဖို့ဒေါ်ဆန်းစုကြည်ရဲ့အပိတ်ပြောကြားချက်မှာတောင်းဆိုခဲ့တာကိုဖော်ပြထားပါတယ်။မြန်မာကလူမျိုးတုံးသက်ဖြစ်မှုကျူးလွန်နေဆွေးဆုံးဖျက်ချက်ကိုတကယ်လို့ ICJ ကချမှတ်လိုက်ရင်တော့မှမြန်မာအပေါ်ရေးယူနိုင်မှုကကြောင်းမှာဖြစ်တယ်လို့လည်းဆိုပါတယ်။မြန်မာဘက်ကနေတရုတ်နဲ့ရုရှားကရည်တည်ပေးရမယ့်အခြေအနေဖြစ်သွားနိုင်တယ်လို့လည်းဆိုပါတယ်။တရုတ်ဘက်ကမြန်မာပါမသွားခင်မှာအမေရိကန်လိုအနောက်နိုင်ငံတွေကစပြီးတော့မြန်မာနိုင်ငံနဲ့ဆက်ဆံရေးပြောင်းလဲတိဆောက်တဲ့ဆိုပြီးတော့ဆောင်းမရှင်ကတိုက်တွန်းထားပါတယ်မြန်မာနိုင်ငံပေါ်နိုင်ငံတကာကဝေဖန်နေချိန်မှာတောင်ဆက်စုကြီးက ICJ ထိတောင်သွားပြီးတော့ဂုံတိတ်ခါရှိရှိမမမမမြန်မာဘက်မြန်မာစစ်တပ်ဘက်ကကာကွယ်ပြောသွားခဲ့တာကြောင့်ပြည်တွင်းထောက်ခံမှုတွေများစွာရပြီးတဲ့နောက်2020ရွေးကောက်ပွဲမှာထပ်ပြီးတော့ရွေးခံရဖို့အခွင့်အလမ်းပုံများသွားတယ်လို့ထောက်ပြထားပါတယ်သူအရန်လုံဆောင်ကျင်နေတဲ့အခြေခံဥပဒေပြင်ဆင်ရေးအတွက်လည်းအထောက်အကူဖြစ်သွားနိုင်တယ်လို့မြန်မာစစ်တပ်ကသူတို့လိုကာကွယ်ပြောခဲ့တာကြောင့်လည်းဂျော်ဝါဆဲဆူကြီးနဲ့မြန်မာစစ်တပ်ကြားဆက်ဆံရေးပိုကောင်းလာနိုင်တယ်လို့လည်းဆိုပါတယ်။ဂျော်ဝါဆဲဆူကြီးကိုပြည်တွင်းကထောက်ခံမှုတွေများလာတယ်လို့ပြည်တွင်းကဗမာလူမျိုးအတိုင်းအဝိုင်းရဲ့တရှိန်ထိုးထောက်ခံမှုတွေကြောင့်2020ရွေးကောက်ပွဲမှာဂျော်ဝါဆဲဆူကြီးအတွက်အထောက်အကူဖြစ်မယ်လို့យေတာထားတာကိုဖတ်ရပါတယ်ရှင်။မြမလေးတက်နှစ်ပတ်လည်အခထိမ့်မှတ်နဲ့မြမလေးတက်ရဲ့အရေးချင်းဆိုတဲ့ခေါင်းစဉ်နဲ့Prashant Paramaswaryan ရေးသားထားတဲ့ဆောင်းပါးကိုတော့ The Diplomat.com မှာဖတ်ရပါတယ်။ဒီနှစ်82ကြိမ်မြောက်မြမလေးတက်နှစ်ပတ်လည်ခန်းနာမှာဖွံ့ဖြိုးတိုးတက်လာတဲ့စစ်တပ်ရဲ့အရေးချင်းတွေကိုအသားပေးပြထားတယ်လို့ဆိုပါတယ်။ဒီနှစ်ပိုင်းတွင်အတွက်မှာတမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ဦးဆောင်မှုအောက်ကမြမစစ်တပ်လည်းဖွံ့ဖြိုးတိုးတက်မှုတွေများလာပြီးတော့ရေတက်လိုနေရာတွေမှာလက်နက်အစ်စ်တွေအားဖြည့်တာရုရှားတရုတ်နဲ့အိန္ဒိယလိုပြည်ပစစ်တပ်တွေနဲ့ကောင်းမွန်တဲ့ဆက်စပ်ရေးတိစောက်တာတွေလှုပ်ဆောင်တာကိုထောက်ပြထားပါတယ်။ပြည်ရင်းပြည်ပအခက်အခဲတွေကိုရင်ဆိုင်ဖို့တာမကတခြားနိုင်ငံတွေနဲ့ရှင်းနိုင်အောင်လို့မြန်မာစစ်တပ်ကအရေးအသွေးမြင့်တင်လာလို့အရေးသာထားတာပါမြန်မာလေတပ်ကလည်းအလားတူပဲခင့်မိလာပြီးတော့အရေးအသွေးမြင့်တက်လာတယ်ဆိုပြီးတော့ရေးသားထားတဲ့ဆောင်းပါးကိုကောင်းတုတ်တင်ပြလိုက်ရပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်မြန
ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါတော်တဲ့ရှင်များခင်ဗျာ။မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ။ VOA American တန်ရဲ့ဗိုလ်တဝင်းမနက်ခင်းအစီအစဉ်တွေကိုမနက်9:00အထိတင်ဆက်ပေးနေပါတယ်။ဒီစီစဉ်တွေကိုလက်ရှိနားဆင်နေရတဲ့ line 2 meter 32 40 48တို့အပြင် line lab meter 190 kHz 1905ကပါတိုးချက်ထုတ်လွှင့်ပေးနေပါတယ်။ဒုတိယပိုင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်နေတဲ့ဓာတ်ရိုက်လေး line အစီအစဉ်နဲ့အတူသူယုံကြည်ရာကဏ္ဍမှာအခုလို့ကြားရပါမယ်။
အဓိကကဘာလဲဆိုတော့အဓိကကိုယ့်ကို extra လုပ်ချင်တဲ့ဆန္ဒပေါ့နော်။ဒီမှာတော့အဲ့ဒီတော့ဆိုတော့အရင်ကတော့ဆောက်လုပ်တဲ့ခါတော့ဆိုရင်ဘာကြောင့်မို့
မြန်မာင်းဆိုင်ရာအနုပညာဖန်တီးမှုတွေလုပ်နေတဲ့ Nora ရဲ့အယုံကြည်ရာကိုမကြာခင်နားဆင်ကြပါပါ။တော်တဲ့ရှင်များခင်ဗျာ။မကြာခင်မှာနှစ်အောင်ကုန်လုံးနှစ်တကူပြောင်းတော့မှဖြစ်ပါတယ်။ဒါကြောင့် VOA မြန်မာပိုင်းအတန်ကကုန်လုံးတော့ပဲ2019ခုနှစ်တစ်လျှောက်လုံးမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်နဲ့လွတ်လပ်စွာပြောဆိုခွင့်အခြေအနေတွေကိုပြန်ပြောင်းလည်လာသုံးသပ်ဆွေးနွေးထားပါတယ်။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေကိုကိုသားညဦးကတိုက်ရိုက်လေးလိုင်းစီစဉ်မှာပင်တိုင်ဆွေးနွေးမေးမြန်းတင်ပြထားတာကိုနားဆင်ကြည့်ပါခင်ဗျာ။
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီ2019ခုနှစ်အတွင်းသတင်းလွတ်လပ်ခွင့်နဲ့လွတ်လပ်စွာပြောဆိုခွင့်အခြေအနေတွေကိုသုံးသပ်မှာဖြစ်ပါတယ်2019ခုနှစ်တနှစ်ကုန်လို့အခုဆိုရင်2020နှစ်သစ်ကူးပြောင်းမှုအချိန်ရောက်နေပါပြီပြီးခဲ့တဲ့2019ခုနှစ်ဒီညမနိုင်ငံထဲမှာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်တွေဘယ်လိုအခြေအနေရှိသလဲဆိုတာကိုကျွန်တော်တို့နှစ်ချုပ်သုံးသပ်ချက်အနေနဲ့အခုဆွေးနွေးတော့မှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးရှိပါတယ်ပထမတူကတော့ဒီ Internews ကပါသတင်းစာဆရာဦးစိန်ဝင်းပါသူကတော့ဒီ Internews အဖွဲ့ရဲ့သတင်းပညာဆိုင်ရာအကြံပေးပုဂ္ဂိုလ်ဖြစ်ပါတယ်အဲနောက်တူကတော့ဒီကိုဆောင်ခါပါကိုဆောင်ခါကတော့ဒီလွတ်လပ်စွာဒီပြောဆိုခွင့်နဲ့ပတ်သက်လို့အတန်အုပ်စုပေါ့နော်ဒီအတန်အဖွဲ့စည်းရဲ့ဒီပြောခွင့်ရဦးဆောင်နေသူတူဖြစ်ပါတယ်ခင်ဗျကိုဆောင်ခါလည်းလီလိုင်းပေါ်မှာရှိရတယ်ကိုစိန်ဝင်းလည်းလီလိုင်းပေါ်မှာရှိပါတယ်ကျွန်တော်အရင်ဆုံးကိုဆောင်ခါကိုဖိတ်ခေါ်ကြပါလားခင်ဗျကိုဆောင်ခါကြားပါလားခင်ဗျဟယ်လိုကိုဆောင်ခါကြားပါလားဟုတ်ကဲ့ကိုဆောင်ခါကြီးခုနကကျွန်တော်ပြောသွားလို့ပေါ့နော်အရင်ဆုံးတော့2019ခုနှစ်အတွင်းမှာမြန်မာနိုင်ငံအတွင်းလွတ်လပ်စွာပြောဆိုခွင့်ပေါ့နော်တကယ်တမ်းကိုဆောင်ခါတို့ညီနဲ့ဒါနဲ့ပတ်သက်လို့အသေးချာမှတ်တမ်းမှတ်ရရနေလဲလုပ်နေတယ်လွတ်လပ်စွာပြောဆိုခွင့်အခြေအနေကတိုးတက်လာသလားအရေးယူမှုတွေဘယ်လိုရှိလဲကျွန်တော်ကနှစ်ချုပ်လေးအရင်ဆုံးပြောပြပေးပါလား
ကျွန်တော်ဟိုပေါ့ကျွန်တော်တင်မီဒီယာကိစ္စကိုကျွန်တော်အရင်ပြောချင်တာပါ
ဟုတ်ကဲ့
မီဒီယာနဲ့ပတ်သက်ရင်ဒီ2019ခုနှစ်မှာတရားစွပ်စုခံထားရတာကျွန်တော်7ဦးတွေ့ရတယ်ဗျဆိုတော့7ဦးတွေ့ရနောက်တစ်ခုကကျတော့ဒီနိုင်လွတ်လုံလို့ခေါ်တဲ့ဒီနိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကိုအကာအကွယ်ပေးဥပဒေလိုအားမျိုးနဲ့တရားစွဲထားတာဒီဘက်2019ခုနှစ်မှာတွင်20နှစ်တခုတွေ့ရတယ်ဆိုတော့အဲ့အဲ့အခြေအနေတွေကြည့်မယ်ပြီးတော့ဆက်တွေ့ဥပဒေဆိုရင်လည်းကျွန်တော်တို့ဒီ2019မှာလည်းထပ်မြင့်တက်နေလို့မယ်ပေါ့နော်ဆိုတော့ဒီကိန်းကနအချက်အလက်တွေကကျွန်တော်တို့တုံးတက်ရမယ်ဆိုရင်တော့ဒီ2019ခုနှစ်ဟာဒီလိုလက်တွေကိုပြောဆိုခြင်းချိုးပေါက်ခံရမှုမြင့်တက်တဲ့နှစ်လို့အကြမ်းများဖြစ်တော့တုံးတက်လို့ရပါတယ်ကို
ဟုတ်ကဲ့ဒီနေရာမှာကျွန်တော်တို့ထပ်မေ့ချင်တာကဥပဒေနဲ့ပတ်သက်လို့ပေါ့ပြောမယ်ဆိုရင်ဒီလွတ်လပ်စွာပြောဆိုခွင့်ကိုကန့်သတ်နေတဲ့ဥပဒေတွေရှိနေတယ်ဆိုပြီးတော့ဒါပြင်ဆင်မှုဆိုပြီးတော့နိုင်ငံတကာကနေပြီးတော့လည်းတိုက်တွန်းနေကြတာရှိပါတယ်အဲ့တော့လွှတ်တော်ဘက်ကကြိုးပမ်းအထောက်မှုပေါ့ဒီလွတ်လပ်စွာပြောဆိုခွင့်ပို့ပြီးတော့ space ရအောင်လောက်လို့သတင်းမီဒီယာလွတ်လပ်ခွင့်ပို့ရှိလောက်အောင်လို့လွှတ်တော်ဘက်ကကြိုးပမ်းအထောက်မှုတွေဥပဒေပြင်ဆင်ချက်တွေကတော့ဘယ်လိုအားရစရာရှိပါလား
ကျွန်တော်တွေ့ရတဲ့လောက်ဆိုရင်ဒီလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်ပြီးတော့ဥပဒေပြင်နာဖြစ်တာအတိတ်ပြဌာန်းတာဘာတစ်ခုမှလွှတ်တော်ကလုပ်နိုင်ခဲ့တာမရှိဘူးဒီ2019ခုနှစ်မှာမဟုတ်ဘူး2000နဲ့ဒီ16ခုနှစ်ဒီအစိုးရတက်လာတဲ့နောက်ပိုင်းကနေပြီးတော့ဒီနေ့အချိန်ထိတိုင်းအစိုးရဘက်ကပြင်ဆင်ပြဋ္ဌာန်းလိုက်တဲ့ဒီဥပဒေတွေဟာလွတ်လပ်စွာပြောဆိုခွင့်ပုံမူအားကောင်းလာကြည့်ရဆိုတာတခုမှကျွန်တော်တို့ကမတွေ့ရဘူးနံပါတ်1အနေနဲ့ဒီနိုင်လွတ်လုံလို့ခေါ်တဲ့ဆန္ဒပြောတဲ့ဒီနိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကိုအကာအကွယ်ပေးဥပဒေပြဋ္ဌာန်းခဲ့တယ်ဒါပေမဲ့အဲ့ပြဋ္ဌာန်းချက်ရွေးချက်ကကောင်းတယ်ပေါ့နော်အထူးသဖြင့်တော့ဒီနိုင်ငံသားတွေရဲ့ privacy တို့ security တို့ကိုစဉ်းစားတဲ့ဦးစားပေးတဲ့ဥပဒေတွေဖြစ်တယ်သူတို့တကယ်လက်တွေ့မှာကြတော့အဲ့လိုအကာအကွယ်ပေးတာမျိုးမဟုတ်ဖိနဲ့ဒီအစိုးရကဝေဖန်တဲ့လူထုကိုတရားစွဲတဲ့အမှုတွေပဲပေါ်လာတာတွေ့ရတယ်ဘာလို့ပြောချင်တာက ဟိုဟိုဥပဒေကရည်ရွယ်ချက်ကတော့ကောင်းတယ်ဒါပေမဲ့တကယ် implement လုပ်တဲ့အခါမှာလူလူပဲနစ်နာနေတာတွေ့ရတယ်အဲ့တော့ဆုံးပြီးတော့ပြောရမယ်ဆိုရင်ဒီအစုရတတန်းတင်းမှာဗောနော်နောက်စကူးတင်အောင်မဟုတ်အစုရတတန်းတင်းမှာလှစ်တော်ကပြတ်ထန်းလိုက်တဲ့ဥပဒေနောက်ကပြင်ဆင်လိုက်တဲ့ဥပဒေအတိတ်ပြတ်ထန်းလိုက်တဲ့ဥပဒေတွေအားလူလက်ကထုတ်ပုံကျိုးစုခွင့်ကိုပုံမူအားကောင်းအောင်ပုံမူအားမခံချက်ရှိလာအောင်လုပ်တဲ့ဥပဒေတစ်ခုမှမတွေ့ရဘူးလို့ကျွန်တော်ပြောလို့ရပါတယ်ဗျ
။ဟုတ်ကဲ့ဒီနေရာမှာကျွန်တော်နည်းနည်းလေးကိုဆောင်းခါကိုတစ်ခုမေးချင်တာကအမိုးစကားပြန်ပွားမှုပေါ့ဒီနေရာမှာ hate speech ပေါ့နော် hate speech ကပြောမယ်ဆိုရင်လူလက်စွာပြောဆိုခွင့်နဲ့ဆိုတဲ့ဟာနဲ့ကခပ်ပါးပါးလေးလူဖြစ်နေတဲ့အခြေအနေကအဲ့တော့ပြီးမဲ့ဆို2019ခုနှစ်အစောပိုင်းကာလတွေမှာအမျိုးသားရေးလှုပ်ရှားမှုတွေတော်တော်အားကောင်းတဲ့ hate speech တွေထွက်လာတဲ့ဒါဒီမှာဖိနှိပ်မှုတွေတိတ်ပြင်းထားလာတဲ့အခါမှာပြောရမယ်ဆိုရင်မြို့သားကြီးလှုပ်ရှားမှုတွေတော်တော်လေးကိုရပ်သွားတဲ့သဘောမျိုးတွေ့ရတယ်အခုနောက်ပိုင်းကာလမှာဆိုလို့ရှိရင်အဲ့တော့ဒီအနေအထားနဲ့ပတ်သက်လို့ကိုစောင်းခဘယ်လိုမြင်ပါလဲ
ဆိုနံပါတ်1ကအစိုးရကဒီအမုန်းစကားတွေဆက်နပြောရတဲ့ဒီ NDA ရှိတဲ့စကားတွေကိုတားမြစ်ခြင်းနဲ့ဆိုရင်အစိုးရကအရင်ဆုံး declare လုပ်ရတယ်ငါတို့ဒီလက်ရှိအစိုးရဟာဒီလိုဒီဒီအမုန်းစကားတွေအ NDA ရှိတဲ့စကားတွေပြောဆိုမှုတီးမခံဘူးငါတို့အရေးယူဆောင်ရမယ်ဆိုတာငါ declare လုပ်ရမယ်ကိုရင်ပြမယ်လွန်ခဲ့တဲ့၄နှစ်တာအတွင်းမှာအဲ့ဒါမျိုးသူရလုံနိုင်ခဲ့တာမရှိဘူး။ဒါအခုလက်ရှိဗရန်ပြင်းနေတဲ့ဆရာတော်ဦးလာတူလိုဟာမျိုးဆိုတော့မှပဲသူ့ရှိမှရိပ်လို့ရတဲ့ကိစ္စတွေအများကြီးရှိတယ်။အခုဖြစ်တော့ဒီဒီကျွန်တော်ရှိနေဒီဥပ္ပိုလ်ကြီးလုံချံတက်ဖြတ်ခံရတဲ့ကိစ္စမှာသူဟာလုံချံတက်ဖြတ်တဲ့ဖြစ်တဲ့ဒီဥဟောကနလူတက်သမားရဲ့ဥကြည်လင်းရဲ့ဆရာတော်ဆိုတာမျိုးကြီးပြောတယ်ဆိုလူတက်အားပေးတဲ့ incitement လုပ်တယ်အစနပြရဲဘာသာရေးမုံတီးမှုတွေဖြစ်အောင်ခရစ်ယာန်သစ္စာနဲ့ဟာတွေဆိုတော့နှိမ့်ချပြောဆိုရဟာတွေအများကြီးကြီးလွန်ခဲ့တာဖြစ်ဒါပေမဲ့အဲ့ဒါမျိုးပုံမှာအစုရကတုံ့နီးပါဝေးဖြစ်ခဲ့တယ်တစ်ချက်ကလေးမှာကျွန်တော်တို့ထောက်ပြပြောဆိုတာအရေးယူလို့လောက်တာရာမျိုးတွေမတွေ့ရဘူးအခုလက်ရှိဥရတူအရေးယူထားတဲ့ကိစ္စကလည်းတစ်ချက်ပြင်ကြည့်တဲ့အခါမှာတောင်တန်းစုကြည်ဝေဖန်လို့ဆိုတာမျိုးနဲ့အရေးယူထားတာဖြစ်တယ်သူ့ရဲ့ဒီအမုန်းစကားပြောဆိုမှုဆိုတော့ခရစ်ယာန်သစ္စာနဲ့အပြုမူတွေကြောင့်ကျွန်တော်အရေးယူဆောင်ရွက်ထားတာမဟုတ်တာကိုသိရအဲ့တော့အစိုးရကိုယ်တိုင်ကဒီလိုမျိုးဒီ dangerous speed တွေ hate speech တွေပြောတဲ့လူတွေကိုအရေးယူခြင်းသိရလားဆိုတဲ့မေးခွန်းကိုကျွန်တော်ကမေးရမှာဆိုတော့အမှန်တကယ်တော့ဥပဒေရရှင်ကျွန်တော်တို့အခုကိုယ်ပဲဒီလိုတုံးနေတာရှိတယ်နောက်တစ်ခုကဟိုဒီအမုန်းစကားနဲ့ပတ်သက်ရင်အကောင်းဆုံးဟာကဘာလဲဆိုတော့ပုံမှန်ရာဇတိပုံမှန်မှာ900ငါးကားနေတစ်ခုရှိတယ်900ကားနေကလူမျိုးစုတစ်ခုနဲ့တစ်ခုကြားမှာအမုန်းပွားအောင်ခွဲကြဆက်ဆက်နှိမ့်ချပြောဆိုတာတွေကိုဒီရာဇတိပုံမှန်900ကားနေရိတ်လို့ရတယ်ပြောချင်တာကဥပဒေအတစ်ကိုအလင်းစလို့ပြတ်ခန်းကြရမလို့လက်ရှိရှိနေတဲ့ဥပဒေတွေနဲ့ကိုပဲတကယ်လို့ကျွန်တော်နိုင်ငံမှာဒီဆက်နပြောတယ်ဘာသာရေးဘာသာပေါင်းနဲ့ချစ်ချစ်ပြင်းပြဖို့တဟဇတာဖြစ်ဖို့အဲ့လိုမျိုးတစ်ဖက်နဲ့တစ်ဖက်ကိုခွဲခြားနှိမ့်ချပြီးပြောတဲ့လူတွေကိုအရေးယူမယ်ဆိုရင်ပုံမှန်အကြည့်ပီးသားလို့ဆိုလိုတာဖြစ်တယ်အဲ့တော့ပြောချင်တာကဒီလက်ရှိအစိုးရကိုယ်တိုင်ကကိုအဲ့လိုအမုန်းစကားတွေတားကျင်တဲ့ပုံစံတော့ကျွန်တော်တို့ကသိမတွေ့ရဘူးဗျ
ဟုတ်ကဲ့ကျွန်တော်ကိုဆောင်းခါကိုအခုပထမဆုံးအကြော့မှာအရင်ဆုံးနောက်ဆုံးတစ်ခုမေးချင်တာကတံပိုးပေါ့နော်အထက်ကဒီလူလက်စွာပြောဆိုခွင့်နဲ့ပတ်သက်လို့လူဖွဲ့စည်းရဲ့တံပိုးဆိုလိုတာကမြန်မာနိုင်ငံဟာဒီမိုကရေစီအကူပြောင်းကိုဦးတည်နေတဲ့အလှည့်ပြောင်းကိုသွားနေပြီအဲ့တော့ဒီလူလက်စွာပြောဆိုခွင့်နဲ့ပတ်သက်လို့မြန်မာလူဖွဲ့စည်းအထက်မှာဘလောက်ထိတံပိုးထားမှုရှိလဲဘာဖြစ်လို့မေးရလဲဆိုတော့အခုဆိုရင် ICJ ကိစ္စလိုမျိုးနောက်ဆုံးဖြစ်လာတဲ့ခါမှာဟိုဘက်ဒီဘက်ပြောကြဆူကြတာလေဥမာဆိုလို့ရှိရင်လူမှုကွန်ရက်ဒီမှာတော့ကြမ်းတမ်းပြောတာတွေပါကျွန်တော်သတိထားမိရယ်အဲ့တော့လူဖွဲ့စည်းအတွင်းမှာရှိတဲ့လူလက်စွာပြောဆိုခွင့်နဲ့ပတ်သက်လို့ထားတဲ့တံပိုးဘယ်လိုများသုံးသပ်မိပါလဲကိုဆောင်က
ကျွန်တော်တင်နေပြဒီပြီးခဲ့တဲ့ဟိုအစိုးရရောဒီဘက်အစိုးရရောအပြန်အလှန်တိုက်ခင်ဖြစ်ကြကြတဲ့လူတွေကြီးပါပဲဒါပေမဲ့ငါတို့အဖြစ်သူတို့ရဲ့ယက်တီမှုရဲ့ဘက်ပေါ်မှာပဲအခြေခံတယ် right base ကိုမတွားဘူးကတော့မှကျွန်တော်တို့ကဒီလူခွင့်ရေးပေါ်မှာပဲခြေတည်ပြီးပြောတယ်ဘယ်ပါတီဘယ်ပုဂ္ဂိုလ်ဆိုတာမျိုးထားလို့မရဘူးပေါ့ဒါပေမဲ့လူတို့ကကျတော့အဲ့လိုမဟုတ်ဘူးသူတို့ထောက်ခံတဲ့သူကဒီအမှန်တရားဖြစ်ပြီးတော့သူတို့ထောက်ခံတဲ့သူကပြောဆိုတဲ့စကားဟာဒီလူခွင့်ရေးကိုစန့်ကျင်နေပြီးတိုင်အောင်အဲ့ဒီဟာကိုဆက်လက်ထောက်ခံတာဆက်လက်ယုံကြည်တာမျိုးကိုတွေ့ရတယ်ပြည်နာကလူလူဟာလွတ်လပ်တဲ့သူ့ကိုပြောဆိုခွင့်နဲ့ပတ်သက်ပြီးတော့ဟိုဒီဟိုဘက်ကကနနတီးဖို့ခက်တယ်လို့ကျွန်တော်တို့မြင်တယ်ဘာဖြစ်လို့လဲဆိုတော့အစိုးရကိုယ်တိုင်ကလည်းအဲ့ဒါကို mislead လုပ်တယ်ဘာလို့ဆိုတော့အဲ့ဒါ mislead ချင်းလုပ်တာကိုကျွန်တော်တို့ကတွေ့ရတယ်ဘာဖြစ်လို့လဲဆိုတော့အမှလက်ရှိဒေါက်တာစုကြည်ဝေဖန်တဲ့လူတွေကလည်းထောင်ကြတယ်ဝန်ကြီးချုပ်ကြီးကိုပြောဆိုတဲ့လူတွေကလည်းထောင်ကြတယ်တရင်းသမားတွေကလည်းထောင်ကြတယ်ဒီလိုထောင်ကြတဲ့တရားစွဲတဲ့သူကဖြစ်ပြင်ဖြစ်တတ်တယ်ဆိုရင်နေရေးတင်ပြီးကိုအစိုးရသွားတယ်အဲ့ဒါလိုပဲအစိုးရကိုထောက်ခံဝန်ရံတဲ့ဒီလူအုပ်စုကလည်းဒီအစိုးရကိုထောက်ခံရင်းနဲ့အစိုးရလုပ်တဲ့ဟာအမှန်လေဒီလိုမျိုးဟိုဗျံမတာဆောင်မပြောတင်စတဲ့ဖြင့်အဲ့လိုမျိုးဟိုဒီ narrative ကိုလူလူကလိုက်ပုံပေါ်တယ်အဲ့ဒါကိုကြည်ညာဖြင့်ဟိုဒီအစိုးရကိုယ်တိုင်အစိုးရကအပါဝင်ဘယ်တော့ဒီဘက်မှာရှိတဲ့ဒီအစိုးရကိုထောက်ခံတဲ့လူလူတည်ပင်ရင်ဒီလူလက်ကတော့ပြောချင်ခွင့်နဲ့ပတ်သက်ပြီးတော့အော်ဘိုင်းဘိုင်းနိုင်နိုင်နားလေတာဆိုတော့လက်ခံကျင့်သုံးတာယုံကြည်တာမျိုးကိုကျွန်တော်တို့ကတိတ်မတွေ့ရဘူးဘက်ပေါ်မှာလည်း အခြေခံပြီးတော့ကျွန်တော်တို့ပြောဆိုနေကြတာကိုနှစ်ဖက်စလုံးမှာတွေ့ရတယ်ဗျ
။ဟုတ်ကဲ့ကုဆောင်ကလီလိုက်ပေါ်မှာခဏနေပြောအောင်ခင်ဗျာကျွန်တော်နောက်ထပ်ဆွေးနွေးမဲ့သူဖြစ်တဲ့ဇင်းစားဆရာဦးစိန်ဝင်းကိုဖိတ်ခေါ်ကြပါလေကုစိန်ဝင်းကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါ
ကုစိန်ဝင်းခုနကကုဆောင်ခါနဲ့ဆွေးနွေးခဲ့တဲ့နောက်ဆုံးအကြောင်းအရာလေးကိုပဲကျွန်တော်ဆက်ချင်ပါတယ်ဘာလို့လဲဆိုတော့အခု ICG ကိစ္စတွေပဲပေါ်လာတဲ့အခါမှာအာဒီအင်ဒီယန်ကိစ္စမှာသတင်းတောက်နှစ်ဦးဖြစ်တဲ့ကုဝါလုံးနဲ့ကုကျော်စိုးဦးနဲ့ပတ်သက်လို့တော်တော်ဝေဖန်မှုတွေဒါမင်းတို့ကြောင့်အခုလိုရေးယူခံရတဲ့ဆိုတဲ့စာသားမျိုးတွေနဲ့လူမှုကွန်ရက်တွေပေါ်မှာရေးသားကြတယ်ပြန့်ဝေကြတယ်အဲ့ဒါမျိုးတွေဖြစ်လာတော့ကျွန်တော်ကနည်းနည်းလေးမေးချင်တာကဒီလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်လို့မြန်မာလူ့ဖွဲ့စည်းမှာတံမိုးပြောင်းလာပြီလားကိုစိန်ဝင်းရဲ့သုံးသပ်ချက်အရင်ဆုံးသိချင်ပါလေအဲ့ဒါအ
ဲကျွန်တော်တို့လူ့ဖွဲ့စည်းကတော့ဟိုလူ့ဖွဲ့စည်းရဲ့လို့ကျွန်တော်ရေဘူးရပြောလို့ရှိရင်ကျွန်တော်တို့ကကြောက်တဲ့အဲကြောက်တတ်တဲ့လူ့ဖွဲ့စည်းပေါ့နော်အာဘာလို့ကြောက်မလုံခြုံမှုတွေကိုကြောက်တယ်နောက်ပြီးတော့အာဒီအရာတွေလည်းဘာနေလာလဲဆိုတဲ့အခါကျတော့နှစ်ပေါင်းများစွာအစ်ကိုကြီးအောက်ပေါ်အဲ့ဒီအောက်မှာနေခဲ့ကြရတဲ့အခါကျတော့အကုန်လုံးကကြောက်နေကြရတယ်။နောက်ဒီလိုမျိုးအခွင့်အလမ်းလေးဖြစ်လာတဲ့အချိန်မှာလွတ်ထွက်သွားမှာဆိုတဲ့ဒါပဲအဲ့တော့ပဲရှိသေးတယ်အခြေခံအားဖြင့်အာနောက်ကျွန်တော်တို့ဒီပညာတွေပေါ့နော်ဟိုမျိုးဆက်အလိုက်ပညာတွေကိုဟို critical thinking ကိုတကယ်မသင်ခဲ့ကြတာ။နောက် liberal arts ဟိုမသင်ခဲ့ကြရတဲ့ပြဿနာလို့ဟိုကျွန်တော်ကတော့ဒီအကျိုးဆက်တော့မြင်တယ်ဒါပေမဲ့ကျွန်တော်ကတော့လူဖွဲ့ပြီးရဒါရှိတရားကိုပြောပေးမယ်။အဲတာမန်လူတွေမှာအပြစ်မရှိဘူးဒါလေးကိုဟိုပြောင်းလဲရမယ်ခေါင်းဆောင်တွေမှာပဲတာဝန်ရှိတယ်ခေါင်းဆောင်တွေကပဲအပြစ်ရှိတယ်လို့မြင်တယ်ခေါင်းဆောင်တွေကအာဒီလူဦးဖွဲ့ကြီးကိုဘယ်လိုတိဆောက်မလဲဆိုတဲ့ကိုယ်ပိုင်ယုံကြည်ချက်တွေကိုယ်ပိုင်အတွေးအမြင်တွေရှိရတယ်သူတို့မှာအဲ့ဒီဟာမရှိဘူးသူတို့ကိုယ်တိုင်ကအာအတွေးအမြင်တွေကရှုပ်ထွေးနေတဲ့အခါကျတော့ဟောဒီလိုမျိုးလုပ်ရင်လည်းဒီလိုမျိုးမတော်မတရားလုပ်ရင်လည်းโอเคล่ะเว้ยสุดะหาวไปฉะไปไล่ได้อาคามาตามันหลูเนี่ยไล่ตัวได้ឧបมาไล่ရှင်ပြောมั้ยส่วนเนาะดิไอ้คู่ฮู้ดีแบ็คคิปติมาดีเลยอ่ะซ้อนเนี่ยอซ้อนยောက်ตาနိုင်ငံတိုင်းมาอ่าเลยอ่ะซ้อนนี่ถ้าจั่วล่ะก็ရှိတယ်ဒါပေမဲ့ဒါသာหลูเนสุเลยเว้ยเอไอ้นี่ဟိုไล่ရှင်ပြီးပြောมั้ยส่วนอินเดียมาผิดတယ်เออခုผิดတယ်โดยต่อแล้วเนี่ยดาวเปลี่ยนต้องเปลี่ยนเนี่ยเอดีอายุသူမှအင်အားစုကြီးရှိတယ်အဲ့တော့အစိုးရလုတ်ချင်နိုင်အဲမဟိုမဟုတ်တာကိုလုတ်ချင်နိုင်လို့လို့မြောက်ကျွန်တော်တို့ဒီမှာကြတော့ဘာဖြစ်လဲဆိုတော့လူ့ဖွဲ့စည်းက vulnerable ဖြစ်တဲ့အခါကျတော့ပါထွက်သွားတယ်ပေါ့နော်အခြေခံအနေအထားတွေကွာသွားတာပါအာဒါပေမဲ့ခုနပြန်ပြောရလို့ရှိရင်တော့အပြစ်ရှိတာကတော့ကောင်းတောင်နေမှာပဲဖြစ်ရှိပါတယ
်ဟုတ်ကဲ့ကျွန်တော်အဲ့ဒါတက်ဆက်မိချင်ပါလေအဲ့တော့လွတ်လပ်စွာပြောဆိုခွင့်သတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့ဒါဟာပြောမယ်ဆိုရင်တော့ဒီမိုစီသွားတဲ့အတိုင်းပြည်တွေမှာစံနှုန်းတစ်ခုအနေနဲ့ထားတယ်အဲ့တော့နိုင်ငံခေါင်းဆောင်တွေပဲဖြစ်ဖြစ်ပါတီခေါင်းဆောင်တွေပဲဖြစ်ဖြစ်တိုင်းပြည်အကြီးအကဲတွေပဲဖြစ်ဖြစ်ဒီလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာအပေါ်ထားတဲ့သူ့ရဲ့စိတ်စေတနာတန်ဖိုးဒီနှစ်ထဲမှာဘယ်လိုများရှိပါလဲသူတို့အနေနဲ့ပို့ပြီးတော့များစွမ်းဆောင်ပေးနိုင်လားသူတို့ရဲ့အလုပ်ကံမှုပါပါပါတယ
်အာဘယ်စွမ်းဆောင်နိုင်မလို့ကြာလာတာပေါ့ဟို2015နေပြီးတော့ဆက်တွေ့တာကျွန်တော်ဟိုအရင်ဆိုတာဗာဖြစ်တယ်ညာဖြစ်တယ်ထားပေါ့နော်2015နေဆက်တွေ့လာလို့ရှိရင်အမှုတွေပုံနားလာတာပဲအဖတ်တင်တာပဲကွာသွားတာအရင်တော့အစပိုင်းတော့ကတော့60ကျောက်ကာကြီးသုံးတာနေနောက်ပိုင်းတခြားပုံမှန်တွေအသုံးများလာတာအခုတော့ဒီလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်ပြီးတော့ထိခိုက်စေတဲ့ပုံမှန်အဓိကသုံးသွားတဲ့ပုံမှန်တွေကနေစု0 60ကျောက်ကာကြီးလို့ပုံမှန်900လို့နိုင်လို့လုံတော့ဟုတ်တယ်မလားအဲ့ဒါကိုပတ်ပေါင်းဆောင်ကသုံးတယ်အဲစစ်တပ်ကလည်းသုံးတယ်အစိုးရလည်းတုံးတယ်အာဏာရပါတီကလည်းတုံးတယ်ဒါကဘာလို့ပြနေလဲဆိုတော့သူတို့အာဏာရလာတဲ့အခါကျရင်ဒါမှမဟုတ်နေရာရလာတဲ့အခါကျရင်စဉ်းစားပုံစဉ်းစားနည်းကတမျိုးတည်းပဲအဲ့ဒါကငါ့ကိုမဝေဖန်နဲ့ဝေဖန်တာမကြိုက်ဘူးဆိုတဲ့ဟာပဲတကယ်တကယ်ကျတော့ကိုကနိုင်ငံရေးသမားဖြစ်လာရင်နိုင်ငံကောင်းဆောင်ဖြစ်လာရင်တော်လာရဆာမြင်ရတယ်ဘာလို့ကိုကိုဟိုပြောရရင်ကိုဒီယာတူပေးထားတာဒီပတ်စံပေးထားတာအလကားပေးထားတာမဟုတ်လေဒါဒီသူကတိခန့်နိုင်စမ်းနေရှိရအခုအဲ့လိုမဟုတ်ဘူးသူကဂျေဇူးရှင်ဆိုတဲ့စိတ်ကဝင်ပြီးတော့အဲ့ဒါငါတော့ပြောပြီးဆိုရင်ပြန်သူပဲတစ္ဆပောက်ပဲဆိုတဲ့ဟာမျိုးနဲ့တုံ့ပြန်တဲ့ဟာအဲ့ဒီဟာပြဿနာအကြီးကြီးဖြစ်လာသေးတာပြည်နယ်တွေကိုကြည့်လိုက်ရင်လည်းကြားမှဆိုရင်ကြားအစိုးရလူငယ်တွေကိုတရားစွဲတယ်နော်ဒါမှလုံးပြင်းလို့ဒါမျိုးကိုပါတီကလည်းတားလို့ရတယ်တကယ်တကယ်ကြပါတီမှာအာဆို ဥစားပြီးအနေဒါမျိုးတွေတော့မဖြစ်သင့်ဘူးဆိုတော့ဆွေးနွေးမှုတွေလုပ်လို့ရတယ်ဒါပေမဲ့လည်းဒါဟုမရှိဘူးဟိုတချို့တော့ဥမာပြနိုင်လို့လုံးဟိုပြင်မယ်လို့တော့ဟိုပါတီကအနာပါတီပြောတာရှိတယ်ဒါဆက်လုပ်လာမှာမသိဘူးကျွန်တော်ကတော့ဒီအစွဲတတန်ဒီကုန်ကန်လည်းနီးနေတဲ့အခါကျတော့ဟောဒါတွေကိုဆက်ပြီးတော့လုတ်ချင်စိတ်လည်းမရှိခဲ့ဘူးလုတ်ဖို့လည်းကျိုးစားမယ်လို့တော့လည်းမထင်တော့ဘူးက
ဟုတ်ကဲ့ပြောမယ်ဆိုရင်အခု energy အစွဲကတချင်တုန်းကသတင်းမီဒီယာတွေနဲ့တော်လီပလဲနံပါတ်သိခဲ့တယ်တော်လီရင်းနှီးဆက်ဆံခဲ့တယ်အခုအချိန်မှာအာနာရတဲ့အချိန်မှာ energy energy အစွဲရဲ့မီဒီယာပေါ်ထားတဲ့သဘောထားနဲ့ပတ်သက်လို့ကိုယ်စိတ်ဝင်ပါပြောချင်တယ
်မီဒီယာပေါ်ထားတဲ့ဟာကဦးစားပေးအနေနဲ့ဒီသတင်းလွတ်လပ်ခွင့်ဆိုတာတကယ်မယုံဘူးအဲ့ဒါကြောင့် democratic လို့နာမည်တပ်ပေမဲ့ democracy ရဲ့စံနှုန်းစံထားတွေကိုတကယ်ယုံကြည်မှုမရှိခဲ့ဘူးသူတို့ကတခြားကလှိုင်းရိုက်လာတဲ့အခါကျရင်အဲ့ဒီပုံမှာပဲပါသွားတယ်အဲ့ဒါပါလဲဆိုတော့ဟိုတိုင်းကြီးကအော်ဟိုငွေကြေးချမ်းသာရင်ပြီးတော့တရုတ်လိုကပဲဟိုလမ်းကြောင်းကိုချီတက်မယ်လို့နော်နောက်ပြီးတဲ့ခါကျရင်ဒီအစိုးရအမျိုးသားရေးဝါဒတွေရှိလို့ဒါသာသဖြင့်ပေါ့ဟို negative ပါတီနဲ့ပဲတွေးပြီးတော့သွားတယ်တကယ်တကယ်ကြတော့ကျွန်တော်တို့လုံးလို့ရတာရှိပါတယ်နောက်ပြီးတော့တကယ်တကယ်အဲလွတ်လပ်စွာပြောဆိုခွင့်နဲ့အမုန်းတရားနဲ့တခြားစီပါပဲဥပမာဥပမာအဖြစ်ပြောရင်ဖင်လန်ရဲ့ဥပမာရှင်းတော်တော်ရှင်းတယ်အမုန်းတရားတွေတိုက်ခိုက်တဲ့နေရာမှာအပေါင်းအောင်မြင်သုံးနိုင်ငံဖင်လန်နဲ့ဒါပေမဲ့လည်းအမုန်းတရားကိုပြောလို့ဟိုပြစ်မှုသူတို့အရေးယူခဲ့တာမျိုးတွေရှိတယ်အဲ့ဒါလိုမျိုးကြတော့လောကမှာတုံ့ဆုပ်ခဲ့တဲ့ဟာမျိုးတွေရှိခဲ့တယ်ဒီအစိုးရမှာနောက်ဆုံးတုံ့တက်တာကတော့ဘာလဲဆိုတော့သူတို့အယူဆရေးရာရမရှင်းလင်းမှု PDP နဲ့မရှိဘူးဟို survival ကိုပဲပယ်ပြီးတော့သွားနေတယ်အဲ့တော့ဟိုဟိုခွေးရဟိုတက်နဲ့လောဒီခွေးရောက်ဒီတက်နဲ့လောဖြစ်ပြီးတော့ဟောရှေ့နောက်မကြီးတာတွေလာပြီးတော့ဖြစ်တဲ့အကျိုးဟိုဖြစ်တာပဲလို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာကိုစင်ဝင်းကိုမောင်ဆောင်ခလီလိုက်မောင်မခဏနေပြီးပါအောင်ခင်ဗျာကျွန်တော်တော့ရှင်နေဖိတ်ခေါ်ချင်ပါတယ်အရင်ဆုံးကိုဆိုင်အောင်ကျော်စန်းဆွေးနွေးမြင်းမြန်းလို့ရပါတယ်တူတူတူပေါ့
ဟုတ်ကဲ့မင်္ဂလာပါဗျာလူကြီးကကျွန်တော်ဒီမေတောင်ဆန်းစုကြည်တက်လာတဲ့နောက်ပိုင်းမှာကျွန်တော်ကံဘောကချုပ်ကင်ထားတဲ့ခါကြတော့ကျွန်တော်ဒီနေ့နေ့တည်းမှာတော့ဘာမှထူးခြားကြတော့မရှိပါဘူးဗျာ။ဘာလို့ဒီဒီအမေတော်ဆိုတော့နောက်နေ့ဆိုရင်တော့အားယူတင့်ပြီလို့ပဲကျွန်တော်ထင်ပါတယ်ခင်ဗျ။အဲတော့တရားဥပဒေစိုးမိုးရေးမှာလည်း PA ဝန်ကြီးမှာလည်းတပ်ဖော်ကအုပ်ချုပ်တာများတယ်နော်။ NLD ကနာမည်ပဲရှိတယ်။ ICC မှာဆိုတော့ကျွန်တော်ငမများချိန်နဲ့တပ်ဖော်ကလောက်လိုက်တာ။တကယ်လို့ဆိုရင် ICC ကသူ့ကိုဆွဲအောင်ဆုံးစုစုကြည်啊အပြင်ရှိတော့ရှိရဒါမဲ့မဲအောင်လိုင်းတော့မတော်ဘဲနဲ့ဒေါ်စုကိုလွတ်လိုက်တာဒါတဘာဝတရားမကြဘူးလေနော်နိုင်ငံတော်အနေနဲ့တမတော်ကချုပ်ကင်ထားတယ်နှစ်ပေါင်း80ကျော်60လောက်ရှိပြီဆိုတော့လွတ်လိုက်ရပြီးနောက်ပိုင်းချုပ်ကင်ထားဆိုသူ့ရဲ့လောက်ရက်တွေကဒီနေ့ဒီအတော်မတက်နိုင်သေးဘူးပေါ့ဗျာနော်
ဟုတ်က
ဲ
့ဟုတ်ကဲ့ကျေးဇူးပါကုဆိုင်အောင်ကျော်ဆန်းကျွန်တော်တချို့ပေးစာလေးတွေဖတ်ချင်ပါတယ်အရင်ဆုံးဥစိတ်မောင်ရေးထားတာလေးဖတ်ပြပါမယ်သူကတော့မြန်မာနိုင်ငံအတွင်းမှာလွတ်လပ်စွာပြောဆိုခွင့်တဲ့သတင်းမီဒီယာလွတ်လပ်ခွင့်တွေ2018ခုနှစ်ကုံဆုံးခံကြီးကစပြီးတော့2019ခုနှစ်တွင်ဝင်ရောက်လာတဲ့အထိထိန်းချုပ်မှုတွေအရေးယူမှုတွေတရားစွပ်စွမှုတွေရော့ကျလာတယ်လို့အကြံပြန်သုံးသပ်မိပါတယ်တဲ့လွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်လို့2019ခုနှစ်အတွင်းမှာဆန္ဒထုတ်ဖော်မှုတွေဆန္ဒပြမှုတွေတိုးတက်လာပါတယ်စီကနဲ့ညီလို့ကြွေးကြော်တန်တွေကလည်းတိုက်ခိုက်ရှုံချမှုမျိုးထက်ထောက်ပြဝေဖန်တဲ့သဘောဆောင်တယ်လို့လည်းအရေးယူတာစီဖိနှိပ်မှုတွေနည်းလာတာကိုသုံးသပ်နိုင်ပါတယ်တဲ့အစိုးရနဲ့တက်မတော်ဆက်ဆံမှုမှာဆက်ဆက်တိမခံတဲ့တက်မတော်ရဲ့သဘောထားပြောင်းစပြုလာမှုတွေ2019မှာရှိလာသလားလို့လည်းလွတ်လပ်မှုအနေငယ်ဖြစ်လာတယ်ဆိုပြီးထင်ပါတယ်တဲ့ဒီလိုဖြစ်လာဖို့လည်းနိုင်ငံတကာအတိုင်းအဝန်ရဲ့ PR တွေဝေဖန်ပစ်တင်မှုတွေရှုံချမှုတွေများလာလို့လည်းပြောင်းလဲမှုတွေဆက်လာရတယ်လို့ဆိုနိုင်ပါတယ်တဲ့သတင်းမီဒီယာနဲ့ပတ်သက်ပြီးတော့တွေ့ရတာကသတင်းမီဒီယာကောင်စီရဲ့ကြီးကြပ်ကိုကဲမှုကြောင့်သတင်းမီဒီယာများကရေးသားအတင်ပြမှာလွန်ကဲခြင်းလွန်ကျွန်းမှုတွေနှေးပါသွားပါတယ်တဲ့လူလက်ဆွာရေးသားတင်ပြမှုတွေရှိပေမဲ့အနေနဲ့ဖြစ်ကြပါဘူးတဲ့ပုတ်ကလေးကဇင်းစာတွေနဲ့ဂျာနယ်တွေမှာဗန္ဓာရေးခက်ခဲကြောင့်ရက်ဆိုင်လျရာတွေပြားပါတယ်အစိုးရတက်မလို့နဲ့ကြန့်ခိုင်ရီတို့ပါတီတို့နဲ့မကိရမကင်းကြောင့်ဇင်းစာတွေနဲ့ဆလန်ဇင်းတွေပဲလှုပ်ရှားနေတာကြောင့်အပြစ်ပေးရေးယူမှုတွေကျဆင်းလာတာဖြစ်နိုင်တယ်လို့လည်းယူဆနိုင်ပါတယ်တဲ့အဓိကအနေနဲ့တင်ပြချင်တာကနိုင်ငံတကာအတိုင်းဝိုင်းနဲ့ICJ တို့ ICC တို့ရဲ့အရှိန်အကြောင်းတကောင်းနိုင်ငံတော်အစိုးရရဲ့ဖွဲ့စည်းပုံပြင်ဆင်ရေးအရှိန်အကြောင်းလကောင်းမြန်မာနိုင်ငံအတွင်းမှာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာတွေလွတ်လပ်မှုအသံတင့်ရှိလာတယ်လို့ဆိုရပါမယ်တဲ့ဒီမိုစီစံချိန်စံညွှန်းအရတော့ဖွဲ့စည်းပုံမပြင်နိုင်သေးရေးဖြစ်လာအောင်မယ်တော့မမြင်သေးပါဘူးတဲ့ကုလသမဂ္ဂတိုင်ဝမ်မှာတော့လွတ်လပ်စွာပြောဆိုခွင့်သတင်းမီဒီယာလွတ်လပ်ခွင့်ရှိတဲ့နိုင်ငံများဆီမှာထည့်သွင်းခံထားရပါတယ်တဲ့ဒါဥစိမ်မောင်သူ့ရဲ့သုံးသပ်ချက်အမြင်ကိုပြပလိုက်တာပါနောက်တူကတော့ကုဘူကြီးပါ သူကတော့ပြောတာကမြန်မာပြည်မှာသတင်းလွတ်လပ်ခွင့်ကိုပိတ်ပင်ထားတာနှစ်90လုံးစစ်စိုးရရဲ့ပြပမီဒီယာတွေပေါ်မှာအထင်မြင်လွဲအောင်ညှိမျိုးစုံဝါဒဖြန့်ခဲ့ကြတယ်။အခုလည်းစစ်တပ်ရဲ့လူခွင့်ချူဖောက်မှုအင်းတင်လိုကိစ္စမျိုးမှာဖော်ကောင်လုပ်တယ်ဆိုပြီးတော့ရိုက်တာသတင်းသမားကိုဝါလုံးတို့ကိုတက်စပောက်တွေဖြင့်ဝါဒဖြန့်နေကြပါတယ်တဲ့။ဒါကူပူကြီးသူ့ရဲ့အမြင်ပေးပို့တာပါ။ဒါသရရှင်တွေကသူ့ရဲ့အမြင်တွေပြောဆိုကြတာပါ။ကျွန်တော်ပြန်ပြီးတော့ကုဆောင်ခကိုဒါရင်နဲ့ပတ်သက်ပြီးတော့ပဲပြန်မေးချင်ပါတယ်ခင်ဗျာ။အဲ့တော့သတင်းမီဒီယာဘိုင်းနဲ့ပတ်သက်လို့ပေါ့ကုဆောင်ခကဒီအခြေအနေဒီတရားဆွဲဆုခံရတဲ့အခြေအနေအပြင်ပေါ်တော့သတင်းမီဒီယာဘိုင်းနဲ့ပတ်သက်လို့တကယ်တမ်းလွတ်လွတ်လပ်လပ်ပြည်တွင်းမှာရှိတဲ့သတင်းမီဒီယာတွေဖော်ပြနိုင်ခွင့်နဲ့ပတ်သက်လို့ရောကုဆောင်ခဘယ်လိုမြင်ပါလဲ
။ပထမဦးဆုံးကျွန်တော်တို့ကဒီသတင်းမီဒီယာတွေပေါ်မှာတားတဲ့ဟာကလည်းဆိုတော့ဒီလူဝင်ကြဆိုတဲ့အတုံးတုံးကစတာပဲ။ကျွန်တော်တို့ဟိုသတင်းမီဒီယာရဲ့လွတ်လပ်လပ်လုပ်ခွင့်ရလားမရလားဆိုတာကအထူးသဖြင့်အဲ့ဒါပဲ။ကိုဝါလုံးတို့ကကြော်ဆိုလို့တရားဆွဲခံပြီးနောက်ပိုင်းမှာအဲ့ဒီအရှင်ကပုံမြင့်တက်လာတယ်။နောက်ကြတော့ဒီအဲ့လိုမျိုးဒီမြန်မာတန်လို့ဒီဆောင်းပြောတဲ့ဒီအစိုးရပိုင်းဒီဒီ channel တွေနဲ့တွဲလို့ကြတဲ့ RFA ကိုဘာလို့ပြန်လိုက်ဒီပင်လဲတို့ရဲ့ဝင်ကြလို့တုံးတယ်တို့ရဲ့လည်းပဲအစိုးရပိုင်းမီဒီယာကအဲ့ဒါတုံးတယ်ဆိုရင်တို့နဲ့ partner ဖြစ်ဆိုတာမျိုးနဲ့ဖြစ်ပြီးနောက်ဆုံးပြီးအဲ့လိုမျိုးဒီစာကြည့်တွေပိုင်းတော့ပြည့်ပြည့်သွားတာရှိရပေါ့အဲ့လိုမျိုးပဲတစ်ခါမှလည်းဒီပုတ်ဒီကြလွတ်လပ်တဲ့ public media တွေကိုလည်းအဲ့လိုမျိုးဒီအင်္ဂလီလိုပဲတောင်းရမယ်ဆိုတာမျိုးပြရသေးမှုရှိတာကိုကျွန်တော်တို့ကတွေ့ရတယ်အဲ့တော့အဲ့ရနေထားတာပေါ့အခြားသောဟိုလွတ်လပ်လားမလွတ်လပ်ဆိုတာအခုလက်ရှိကိုပဲကျွန်တော်တို့ကဒီသတင်းမီဒီယာတွေကိုတရားစွဲထားတဲ့အမှုက36ခုရှိတယ်။ပြီးတော့သတင်းမီဒီယာသတင်းသမားပေါင်း52ခုတရားစွဲခံထားရတယ်ဒါလက်ရှိဆိုတာလက်ထက်မှာအဲ့တော့ဒီဒီလောက်ကြီးညောင်များတဲ့တရားစွဲချက်မှုတွေပြီးတော့အမြင့်ဆုံးပြည်တယ်ဆိုရယ်ကိုဝါလုံးတို့ကတော့စိုးရိုးမှာတွင်လေ1900နှစ်စီချထားတဲ့အခါမှာအပြည့်ပြင်ဝင်ကြကိစ္စပဲဖြစ်ဖြစ်ရခိုင်အေအေနဲ့ပတ်သက်တာပဲဖြစ်ဖြစ်သတင်းမီဒီယာတွေဟာဖော်ပြဖို့တွန့်ဆုတ်ကြတယ်ဒီကိရေဒီဒီအေဘရမေအဲ့ဒီကာလဝင်းကျင်မှာဆိုရင်ဒီရခိုင်ပြည်နယ်မှာရှိတဲ့ဒီရခိုင်တပ်မတော် AA ကို AA ကိုဟာအေနဲ့ပတ်သက်တဲ့ဒရင်းတွေဖော်ပြလို့ဆိုပြီးတော့ကျွန်တော်တို့ဒီတရားဆွဲထားတဲ့အမှုကြီးအများကြီးရှိတယ်ဒီ ARV မှာဆိုရင်လည်းARV ရဲ့ဒီ editor ဖြစ်တဲ့ကိုရဲညီတရားဆွဲခံထားတယ်အခြားတော့ဘောနော်ဒီ RFA လည်းတရားဆွဲခံရတဲ့ DMG လည်းတရားဆွဲခံတယ်သူတရားဆွဲခံထားတဲ့အမှုကြီးကတော့ဟာရခိုင်ပြည်နယ်မှာရှိတဲ့ AA နဲ့ပတ်သက်တဲ့ဖော်ပြမှုကြီးကိုမှဒီပေါ်တရားခဲ့တာပေါ့အဲ့တော့ဒီနာကနောက်ပိုင်းမှာ A နဲ့ပတ်သက်တာကိုသိနေရေးကြတော့ပြီးတော့ဒီခိုင်ပြင်းနဲ့ပတ်သက်တဲ့ဒရင်တချို့လူတွေကရှင်းရှင်းပြီးတော့ပေါ်ပြလာကြတယ်ဆိုတော့ဒါဟာတနည်းတစ်ပုံအားဖြင့် exception တစ်ဖြစ်လာလို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ကျွန်တော်ကုစိန်ကလည်းနဲ့ခက်တူတူလေးမြင်ချင်ပါတယ်တမနေ့လောက်ပဲချိန်ရပါတော့တယ်ကုစိန်ကခုနကကျွန်တော်ပြောတော့မီဒီယာတွေနဲ့ပတ်သက်လို့အစိုးရရဲ့ကင်တွယ်ထိန်းချုပ်မှုတွေပုံမြင့်လာလားကုစိန်ဝင်အမြင်သိချင်ပါတယ်ချိန်ခက်တူတူလေးပေါ့
မီဒီယာတွေကတော့အစိုးရရဲ့ narrative ကိုပဲတွားနေကြရတာပေါ့နော်အထူးသဖြင့်တော့လိုညာကိစ္စနဲ့ဒီလက်နက်ကန်ပြစ်ပတ်ကိစ္စတွေမှာအစိုးရရဲ့ပေါင်းထဲမှာပဲရှိနေတာပါပဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ခုစဉ်ကတော်တော်တူတူဖြည့်သွားရပါတယ်ကျွန်တော်တို့အချိန်လည်းနည်းနည်းဆစ်သွားလို့ပါကျွန်တော်တို့အခုတည်းလီလိုက်စီစဉ်ဒီမှာပဲရနာခွင့်ပေးပါအဓိကပါဝင်ဆွေးနွေးပြီးတဲ့ကုဆောင်ခကုစင်ဦးနဲ့တော်ရရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတည်းလီလိုက်စီစဉ်နောက်တစ်ပတ်မှပြန်တွေ့ရမှာပါ
တရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ခဲ့ရတာပါတရိုက်လေးလိုင်းဆွေးနွေးကအစီအစဉ်တွေကိုအင်္ဂါနဲ့စနေနေ့ညတိုင်းမှာနားဆင်နိုင်ပြီးပါဝင်လို့လည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ View American အတန်းကအစီအစဉ်တွေကိုစပီးတင်ဆက်ပေးနေပါတယ်ဒီနေ့သူယုံကြည်ရအစီအစဉ်မှာအမြင်ပိုင်းဆိုင်ရာအနုပညာဖန်တီးမှုတွေလုပ်နေတဲ့ Nora ရဲ့ယုံကြည်ရကိုနားဆင်ရပါမယ်မမိုးဖြူကအစီအစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
ကွာပါရောဒီလိုမျိုးတွေပါလိမ့်လာဖြစ်တာပေါ့လေ။နောက်တစ်ဆင်မှာအတိုင်းကြီးကပွင့်လာတာပေါ့လေ။အဲ့ချိန်မှာကမ္ဘာနဲ့တက်တဲ့ကိစ္စကိုရန်စင်စားလာတယ်။အဲ့ခါကျတော့လူငယ်ကလည်းလူငယ်ဖြစ်တဲ့ခါကျတော့ဒီအဲ့အနေနဲ့ဆက်ပြီးတော့ဒီခေတ်ကြိုင်နေနေတာပေါ့နော်။အဲ့ဒီရှိအာဒီဖာလုပ်ဖြစ်တာပေါ့။တစ်ချိန်ချင်းနဲ့အဲ့ချိန်နဲ့သွားတာပေါ့လေ။နှစ်သွားတော့ပို့ပို့ပြီးတော့ဆုံးဆိုရင်တော့2009ဆောက်တယ်။2010ဒီနည်းနဲ့ဆက်နေသေးတယ်ပေါ့လေ။ကျန်နေကြတော့ဒီကနေ့ငါရဲ့အခန်းကဏ္ဍကိုလည်းပို့ပို့ပြီးတော့နားလည်လာတာပေါ့လေအဲ့လိုမျိုးပြောလို့လုပ်ရတယ်ပေါ့အဓိကကဘာလဲဆိုတော့အဓိကကိုယ့်ကို extract လုပ်ချင်တဲ့ဆန္ဒပေါ့နော်ကျွန်တော်တို့ကတော့အဲ့ဒီတော့ဆိုတော့အရင်ကတော့စောက်လုပ်တဲ့ခါတော့ဆိုရင်ဘာကြောင့်မို့လို့ကိုယ့်ကိုဒီလိုမျိုးကြောက်ထိ extract လုပ်ချင်တာလဲပေါ့နော်ကိုယ့်ရဲ့အတန်လေးကိုပို့ထုတ်ချင်တာမျိုးကိုယ့်စိတ်ကနေလာချက်တွေဘာလို့ပို့ထုတ်ချင်တာလဲဆိုတော့အဲ့ဒီတော့ကစားလုပ်တော့လည်းငယ်လေးငယ်ပြီးတော့ခါကြပါလေသိပြီးတော့အဲ့လောက်ထိ analyze မလုပ်ချစ်ခဲ့ပေါ့နော်အမကုန်းတော့ပိုင်းကြတော့ပုံပုံပြီးသိလာတာကကျွန်တော်တို့ဟိုပေါ့တယောက်ချင်းစီရဲ့စိတ်ခံစားချက်တယောက်ချင်းစီရဲ့ဖိနှိပ်ထားတဲ့စိတ်တွေအဲ့ဒီအရာမျိုးပေါ့အဲ့ဒါကြီးဖောက်ထုတ်ခြင်းလေဆိုတာကလည်းဘယ်အောင်လာလဲဆိုတော့
ဟောအင်းနိုင်ငံရေးခြေနေနေတယ်လေနော်နိုင်ငံရေးခြေနေတော့ကြီးပြင်းခဲ့တဲ့ပုံစံနဲ့ရင်းပြင်းမှုတွေအဲ့ဒီရဲ့ဆောင်မှုတွေခံရကိုခံရတော့ကျွန်တော်ဒီမျိုးသားအိမ်လုံးတစ်ခုလုံးကတော့ဟိုအဆင်ပြေအောင် suffering ဖြစ်နေရပါတော့အဲ့ဒီကြောင့်ကျွန်တော်အဲ့ဒီနေရာမှာအရန်ကိုကိုယ့်ကိုအစ်စ်အရန်လုံးချင်းလုပ်ချင်ရအောင်လေအဲ့လိုနဲ့ပဲဒီလိုမျိုးအဆင်ပြေတာအဲ့မှာအခြေအနေနဲ့နစ်နေရပါတော့ဒီအချိန်မှာဒီရာတွေပဲနောက်တော့ပုံရရင်းကျက်လာတော့ဘာသွားတွေ့လဲဆိုတော့ကျွန်တော်ဒီ creative energy ပေါ့လေဒီတစ်ခုခုကိုဖန်တီးရဆိုတဲ့ energy ကကိုယ့်ပြောင်းလဲမဟုတ်ဘဲနဲ့ဒီ society မှာရှိတဲ့ကိစ္စတွေအားလုံးကျွန်တော်တို့မမြင်ရတဲ့နောက်ထပ် transition တွေပေါ့လေအဲ့ဒါဒီမှာပါသွားပြီးတော့တက်ရောက်တယ်ဆိုတဲ့ဟာမျိုးပေါ့အဲ့ဒါမျိုးသွားပြီးရခါမှာကျွန်တော်အခုလောဆယ်အဲ့ပထမပုံစံဝင်လာရတော့အထူးသဖြင့်ဆိုရင်ဒါဟိုဟာကျွန်တော်တို့နိုင်ငံဆိုဟိုဟာဘောနော trauma တိုက်ဖြစ်နေတဲ့နိုင်ငံလို့ပြောလို့ရပါတော့လူစားလိုက် trauma တိုက်ရှိတယ်ကျွန်တော်တို့ဒီချစ်တဲ့မျိုးဝင်လို့အကြီးကျယ်ထုတ်ခိုင်းရတဲ့ခါကျတော့အဲ့ဒါတွေကိုကဟိုကိုကအခုစဉ်းစားရင်ကိုတော့က resource တွေဖြစ်လာတယ်ဝေါ်တွေဖြစ်လာတယ်ဟိုပုံကိုယ်လည်းမင်းကိုထောက်ရတဲ့ဟာပုံပုံပြီးတော့လည်းအထူးကျယ်ရှိလာတယ်ပေါ့လေဆိုတော့မျိုးအဲ့ဒါကျတော့အဲ့ဒါတွေပေါ်မှာပဲအခြေခံပြီးတော့ဟိုအလုံးလုံးဖြစ်တယ်ပေါ့လေဆိုတော့မျိုးက media မျိုးစုံတုံးဖြစ်တယ်အထူးသဖြင့် performance art ဟိုမျိုးအခြား media အသစ်တွေကိုလည်းပုံပုံပြီးတော့တုံးဖြစ်တယ်ပေါ့အဲ့တော့မျိုးစမှာကအရင်ကတော့ simulation ကိုစီမံမျိုးစနဲ့မကြည့်ရပါဖြစ်တယ်ဆိုတော့စီမံမျိုးစတုန်းကကျတော့ကျွန်တော်ရှင်းပေါ့ဘောနော်တာဂက်ကဒီဆူဆူရရှိတယ်ဆိုတော့ဒီဖြည့်နည်းထင်ရတဲ့ဟာတွေရှိတယ်အဲ့ဒါကိုထိုးဖောက်တယ်ဆိုတော့အဲ့လိုမျိုးအဲ့ဟိုတာဂက်ချင်းတစ်ခုရှိတယ်ပေါ့လေကျွန်တော်မျိုးစတော့ဖြစ်လာတယ်ဆိုတော့2010နောက်ပိုင်းအရင်ပြွင့်လာပြီးတော့ခမာနဲ့လည်းသွားထိတ်လာရောကျွန်တော်တို့ကပြဿနာပေါင်း16000နဲ့နေဆိုင်ရအောင်အဲ့ခါကျတော့ကြိုင်ဆိုင်မှုအားလာရောဒီနှမ်းရှင်လာရော global level ကြီးဖြစ်လာတာပေါ့ဒီကြေးကြီးအစကိုတွင်းရဲ့ပတ်တံဖြတ်ပြီးတော့ပြေးကြရင်းအားပေါ်လာပါလေ။ကျွန်တော်အဲ့လိုရင်းကြည့်တယ်။မြေမကုန်းမိုက်ကလည်းဒီရာကိုရွေးချယ်ခဲ့တဲ့ပုံစံမျိုးလို့ဒီသရှိအနေနဲ့လည်းတော့ဒီပညာလေးဖြည့်ကပ်လို့ရတဲ့ဟာရှိတယ်။အဲ့အမှုပညာလေးတစ်ဆင့်လေယာပေါင်းများစွာရှိတယ်။အဲ့လေယာလေးတွေပုံစံမျိုးစုံနဲ့ပြန်ပြီးအုံချလို့ရတယ်ပေါ့လေ။ကျွန်တော်လောဆယ်မျိုးကအဲ့ဒါကိုငါလုံးကြည့်ပြီးလုပ်နေရအရာပေါ့လေ။ဟုတ်ပြီပါ။
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။ VOA American အသံကအစီအစဉ်တွေကိုဆက်ပြီးတင်ဆက်ပေးနေပါတယ်။အခုဗိုလ်တော်ဦးနေမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနာရီအစီအစဉ်အစဆုံးကိုမနက်၈နာရီကနေ၉နာရီအထိလိုင်းတူမီတာ20 kHz 15.33 ညလိုင်းတူမီတာ25 kHz 17.3 ညလိုင်းတူမီတာ32 kHz 6335တို့ကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့ဒီကနေ့မနက်ဖက်နောက်ဆုံးရသတင်းအချင်းချုပ်ကိုမတ်မြသင်အောင်ကကြီးညာပေးပါမယ်ခင်ဗျာ
မြောက်ကိုရီးယားကပေးမယ်လို့ချင်းချောက်ပြောဆိုထားတဲ့ဘယ်လိုခရစ်စမတ်လက်ဆောင်မျိုးကိုမဆိုရင်ဆိုင်ဖို့အသင့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။နှစ်နိုင်ငံကြားနျူကလ িয়ার ရေစိစက်ညှိနှိုင်းပွဲတွေရပ်ဆိုင်းနေချိန်မှာမြောက်ကိုရီးယားကအခုလိုချင်းချောက်ထားတာပါ။နျူကလ িয়ার ရေဆွေးနွေးပွဲတွေမှာလိုက်လျောမှုတွေလုပ်ဖို့မြောက်ကိုရီးယားကအမေရိကန်ကိုတောင်းဆိုထားပြီးဘယ်လိုခရစ်စမတ်လက်ဆောင်ကိုရွေးမလဲဆိုတာတော့အမေရိကန်အပေါ်မှာသာလုံးဝမူတည်တယ်လို့ဒီလအစိုးပိုင်းကသတိပေးချင်းချောက်ထားတာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုထားတာအထက်လွှတ်တော်မှာစစ်ဆေးကြားနာမယ့်ကိစ္စရှေ့မဆက်နိုင်ဖြစ်နေချိန်မှာပဲဒီမိုကရက်လွှတ်တော်အမတ်တွေကိုသမ္မတကအင်္ဂါနေ့မှာအပြင်းထန်ဝေဖန်ထိုးနှက်ပါတယ်။ Republican အများစုရှိတဲ့အထက်လွှတ်တော်မှာတရားစစ်ဆေးမှုစတင်နိုင်ဖို့စွဲချက်တွေပေးပို့ရမှာကိုအကန့်အသတ်မရှိရွှေ့ဆိုင်းလိုက်တဲ့အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကိုအထူးသဖြင့်အဓိကပြစ်မှတ်ထားပြီးတော့သမ္မတကဝေဖန်တာပါ။အထက်လွှတ်တော်မှာတရားစစ်ဆေးရေးအခါတာဝန်ရှိသူ၄ဦးရဲ့ထွက်ဆိုချက်တွေကိုကြားနာဖို့အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင် Chuck Schumer ကတောင်းဆိုတာကို Republican လူများစုခေါင်းဆောင် Mitch McConnell ကပေးချထားပါတယ်။ဆူဒန်နိုင်ငံမှာနှစ်ပေါင်းများစွာတွင်ပထမဆုံးအချိန်ဖြစ်ခရစ်စမတ်နေ့ကိုအများပြည်သူအားလည်းရဲ့အဖြစ်အသွင်ကူးပြောင်းရေးအစိုးရကသတ်မှတ်ကြေညာလိုက်ပါတယ်။ဒါဟာနိုင်ငံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့လွတ်လပ်ခွင့်နဲ့ကိုက်ညီအောင်လှုပ်ဆောင်တာဖြစ်တယ်လို့ဝန်ကြီးတဦးကပြောပါတယ်ရှင်
။ဗိုလ်ဒေါက်နေမနက်ခင်ထိတ်တန့်ရောက်နေတဲ့တရင်အချင်းချုပ်ကိုမတ်မြသင်အောင်ကကြေညာပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်။ကျွန်တော်ကတော့ရေးမထုံးပါ။ ဒီကနေ့ညနေပဲ 6:00 ခွဲကနေ 9:00 အထိထုတ်လွှင့်မဲ့အစီအစဉ်တွေကို Light to Media 10, Light to Media 19, Light to Media 25တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။တောတက်ရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကုရောစိတ်ပါရှင်လန်းချမ်းမြေပါစေခင်ဗျာ။
This program has come to you from the Voice of America, Washington.